မင်္ဂလာပါ။သင်တို့ The City Podcast ကနေပြီးကြိုဆိုလိုက်ပါတယ်ခင်ဗျာ။ယနေ့ Samsung C မှာတော့ဆရာ Sophie ဟာကနေပြီးနှုတ်ဘတ်တော်ကိုညွှန်ပြဖြစ်ပါတယ်။မိမိရဲ့အသက်တောင်ကိုကောင်းချီးဖြစ်စေမယ့်ဘုရားသခင်ရဲ့နှုတ်ဘတ်တော်နဲ့နီလန်းတွေကိုအတူတူကခံယူကြရအောင်ခင်ဗျာ
။ဆိုဒီနေ့တော့နှုတ်ဘတ်တော်ကတော့ကောင်းစားသောစိတ်နှလုံးအင်္ဂလိပ်လိုဆိုရင်တော့ prosperous heart ကျွန်တော် prosperous soul ဆိုတဲ့စကားလုံးလေးကိုလည်းသုံးပါတယ်ကျွန်တော်တို့ရဲ့စိတ်ဝိညာဉ်ကိုပြောတာဖြစ်ပါတယ်ကျွန်တော်တို့ဒီစိတ်နှလုံး heart ဆိုတဲ့အကြောင်းအရာကိုကျမ်းစာထဲမှာပြောပြီးဆိုရင်ကျွန်တော်အတွေးခေါ်လဲပါတယ်ဆိုတာသတိရစေချင်တယ် mind ဆိုတဲ့စကားလုံးလေးလည်းပါတယ် soul ဆိုတဲ့ဒီစိတ်ဆိုတဲ့သဘောတရားခံစားချက်တွေလည်းပါတယ်အဲ့တော့စိတ်ဝိညာဉ်လို့လည်းကျွန်တော်တို့အသုံးအနှုန်းရှိပါတယ်အဲ့တော့ကျမ်းစာတစ်ပိုက်ထဲမှာဒါကျွန်တော်တို့ဒီကျမ်းစာကတော့အလုံးအလွတ်နှီးပါရတဲ့ကျမ်းစာဖြစ်ပါတယ်မရဘူးဆိုရင်လည်းဒီနေ့မှအလွတ်ချက်သွားပေးပါ။သုံးရောခန်းကြီးတက်အငယ်နှစ်ဖြစ်ပါတယ်။အချင်းချစ်သူသည်စိတ်နှလုံးသည်ကောင်းစားတဲ့ကဲ့သို့သင်သည်အရာရာ၌ကောင်းစားခြင်းနှင့်ကျမ်းမာခြင်းရှိမည်ကြောင်းငါဆုတောင်း၏ Just as your soul prospers သင်တို့ရဲ့စိတ်နှလုံးဝိညာဉ်ကောင်းစားရင်သင်အရာရာမှာကောင်းစားလိမ့်မယ်။အရာရာမှာကျမ်းမာလိမ့်မယ်။ဆိုတော့ဆုတောင်းပေးသောဆရာဆုတောင်းပေးသောသူသည်ဆူတောင်းခံတဲ့သူတွေရဲ့အသက်တာထဲမှာကျမ်းမာခြင်းကိုမြင်ခြင်းနဲ့ကောင်းစားခြင်းကြွယ်ဝခြင်းကိုမြင်ခြင်းနဲ့အဲ့ဒီအတွက်သူ့ရဲ့ဆူတောင်းချက်ကအလောက်ကိုင်းသိရဖို့ဆူတောင်းတာမဟုတ်ဘူးနောက်ထပ်စီးပွားရေးလုပ်ငန်းသစ်တစ်ခုအစပြုနိုင်ဖို့မဟုတ်ဘူးသူ့ရဲ့ဆူတောင်းခြင်းကထိုသူ့ရဲ့အသက်တာထဲမှာကောင်းစားသောစိတ်နှလုံးရှိဖို့အတွက်ပဲသူဆူတောင်းတယ်စိတ်နှလုံးကောင်းစားရင်နဲ့အရာရာမှာကောင်းစားလိမ့်မယ်ကျမ်းမာလိမ့်မယ်အာမင်ဒါကြောင့်မို့ဒီနေ့နှုတ်ကပတ်တော်သည်သင်တို့ရဲ့အသက်တာထဲမှာရှိသောစိတ်နှလုံးကောင်းစားခြင်းအကြောင်းကိုနှုတ်ကပတ်တော်ဝေငှမှာဖြစ်သလိုကျွန်တော်တို့ရဲ့နှလုံးသားထဲမှာရှိတဲ့ဘုရားသခင်မနစ်သက်သောအရာတွေကိုလည်းဖြည့်ရှင်းဖို့ရန်အတွက်ဒီနေ့နှုတ်ကပတ်တော်အားဖြင့်လေ့လာဖို့ဖြစ်တယ်။အဲ့တော့ဒီနေ့ရဲ့နှုတ်ကပတ်တော်သည်နှလုံးသားနဲ့ဆိုင်တဲ့အကြောင်းအရာတွေကိုပြောမှာဖြစ်တယ်။နှလုံးသားလို့ပြောတဲ့အခါမှာသတိစာကိစ္စတွေကိုပြောတာမဟုတ်ပါဘူး။အိမ်တော်ကြီးကိစ္စတွေကိုပြောတာမဟုတ်ပါဘူး။သို့တော်လည်းဆက်ဆက်မှုရှိပါတယ်။ကျွန်တော်တို့ရဲ့နှလုံးသားခံယူချက်နော်ခံစားချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နှလုံးသားအကြောင်းကိုပြောပြီးဆိုရင်ကျွန်တော်တို့မဖြစ်မနေနော်အဖတ်ရတဲ့ကျမ်းစာလေးတွေရှိသလိုရှို့သောကျမ်းစာတွေဟာနှလုံးသားကိုပြောတာဖြစ်ပေမဲ့နားလည်မှုလွှဲမှားပြီးတော့ငွေချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကခံယူပြီးသုံးဆွဲတဲ့နှုတ်ကပတ်တော်တွေရှိပါတယ်။အဲ့ဒီနှုတ်ကပတ်တော်တွေကတော့ကျွန်တော်အထူးသဖြင့်ဒီကျမ်းစာလေးကိုဖတ်ခြင်းနဲ့ဒီကျမ်းစာကိုသင်ဖတ်လိုက်တဲ့အခါမှာသင်သဘောပေါက်သွားမယ့်အရာကအော်ငါဒီကျမ်းစာကိုအသုံးပြုပြီးတော့အမြဲတမ်းငွေချင်းအကြောင်းကိုနော်ချို့ရီဆိုတရားဟောတာဖြစ်နေမယ်ချို့ရီဆိုဆူတောင်းပေးတာဖြစ်နိုင်မယ်တစုံတယောက်သောသူတွေတခါတည်းဆူတောင်းပေးတဲ့ကျမ်းပိုက်ဖြစ်နိုင်တယ်ဒါပေမဲ့အဲ့ကျမ်းပိုက်တွေမှာငွေချေးအကြောင်းတလုံးမှလည်းမပါဘူးတိုးတော်လည်းပဲအဲ့ကျမ်းပိုက်လေးမှာရေးထားသောဆိုလိုရင်းကိုအရန်သဘောကျတယ်အဲ့ဒီကျမ်းပိုက်ထဲမှာရေးထားသောကြွယ်ဝခြင်းဆိုတဲ့အရာဟာတခါတည်းရှမ်းနေဆိုတဲ့အရာကိုအရန်သဘောကျတဲ့အခါမှာကျွန်တော်တို့နှစ်သက်တဲ့ငွေချေးနဲ့ပတ်သက်တဲ့အထက်မှာထည့်ပြီးသုံးလိုက်တာပေါ့အကြောင်းလို့ဒီနေ့ဒီအသင်းတော်ဒီနှုတ်ကပတ်တော်ကိုမှန်ကန်စွာသဘောပေါက်ဖို့ကျွန်တော်တို့ဒီနေ့ဒီနှုတ်ကပတ်တော်လေးနဲ့အရှင်းပြကြပါတယ်မသက်ခန်းကြီးခုနှစ်အငယ်တစ်ကနေနှစ်ဖြစ်ပါတယ်အဲ့တော့မသက်ခရစ်ဝင်ကျမ်း5 6ခန်းကြီး5 6ခွန်8ပေါ့ဒီရာသီသူကတောင်ပေါ်ဒေသနာနဲ့ပတ်သက်ပြီးတော့အဓိကဖြည့်ရှင်းထားတဲ့ကျမ်းစာဖြစ်ပါတယ်ဆိုတော့မသက်ခန်းကြီးခုနှစ်အကြောင်းကိုကျွန်တော်လေ့လာပြီးဆိုရင်သူနဲ့ကျမ်းပြန်ရှိပါတယ်အဲ့ဒါကတော့လုကာခန်းကြီး6ဖြစ်ပါတယ်ဒါလည်းကျွန်တော်တို့ခဏနေရင်ဖတ်ပါမယ်ကဲဒီတကွာမသက်ခုနှစ်တစ်ကနေနှစ်ကိုဖတ်ရအောင်သင်တို့သည်စစ်ကြောဆုံးဖြတ်ခြင်းနဲ့ကင်းလို့ရမည်အကြောင်းသူတစ်ပါးဤအမှု၌စစ်ကြောဆုံးဖြတ်ခြင်းကိုမပြုကြနှင့်သင်တို့သည်အကျင့်တရားအတိုင်းသူတစ်ပါးကိုစီရင်ကြ၏ထိုတရားအတိုင်းစီရင်ခြင်းကိုခံရကြမည်အကျင့်ချိန်တင်းပမာဏနှင့်သူတစ်ပါးအားပေးထိုပမာဏအတိုင်းကိုခံရကြမည်တော့ဒီကျမ်းပိုက်လေးကရင်းရင်းနှီးနှီးရှိမယ်လို့ယုံကြည်တယ်ကျမ်းစာရဲ့ဆိုလိုရင်းကတော့တခါတည်းเนาะတရားစီရင်တဲ့ကိစ္စတွေခွင့်မလွတ်နိုင်တဲ့ကိစ္စတွေသူတို့ဘာကိုအပြစ်တင်ဆွဆွဲတဲ့ကိစ္စတွေကိုပြောတာဖြစ်ပေမဲ့ကျွန်တော်တို့ကနောက်ဆုံးကျမ်းပိုက်လေးကိုအရင်သဘောကျတယ်အကျင့်ချိန်တင်းပမာဏနဲ့သူတို့ဘာအားပေးထိုပမာဏအတိုင်းကိုခံရမည်ဆိုတော့ကျွန်တော်တို့တင်းအောင်ဆရာတွေတရားဟောဆရာတွေစီကကြားရတဲ့တရားဟောချက်ကဘာလဲဆိုတော့เนาะမင်းတို့ပေးတဲ့အတိုင်းပြန်ပြီးတော့ကျန်နော်ကြွယ်ဝခြင်းကိုခံစားရမယ်ဖရာသခင်ကပြန်ပြီးတော့ကောင်းကြီးပေးမယ်ဆိုတော့နော်ဒီ giving အကြောင်းကိုပြောလို့ရှိတယ်ငွေချေးနဲ့ပတ်သက်ပြီးပြောလို့ရှိတယ်တိုးတော်လေဒီကျမ်းစာထဲမှာငွေချောင်းတစ်ခုမှမပါဘူးဒီကျမ်းစာထဲမှာရေးထားတဲ့အရာသည် ကျွန်တော်တို့ရဲ့အတ္တဓာတ်တွေကနေသူတပားကိုဘာတွေတရားစီရင်မိနေတယ်လဲဘာတွေများအပြစ်တင်မိနေတယ်လဲဒီအရာကိုပြောနေတာဖြစ်တယ်ဆိုတော့ပို့ပြီးရှင်းသွားအောင်သူနဲ့ကျမ်းပြိုင်လေးကတော့လုကာနော်အခန်းကြီး6ငယ်39ကနေ38ဖြစ်ပါတယ်အတူတကွဖတ်ကြပါစို့သူတပားဤအမှု၌စစ်ကြောဆုံးဖြတ်ခြင်းကိုမပြုကြနဲ့မပြုလျင်သင်တို့သည်စစ်ကြောဆုံးဖြတ်ခြင်းနဲ့ကင်းလွတ်ကြလိမ့်မည်သူတပားကိုအပြစ်မစီရင်ကြနဲ့မစီရင်လျင်သင်တို့သည်အပြစ်စီရင်ခြင်းနှင့်ကင်းလွတ်ကြလိမ့်မည်သူအပြစ်ကိုလွတ်ကြလော့လွတ်လျင်ကိုအပြစ်လွတ်လိမ့်မည်သူတပားပေးကြလော့ပေးလျင်သူတပားသည်သင်တို့အားပေးကြလိမ့်မည်အမှန်ချင်းယုံမကဒိန်းနယ်လျက်လှုပ်လျက်ရှံလျက်ရှိခြင်းနှင့်သင်တို့ရင်ခွင်၌ပေးကြလိမ့်မည်အကြောင်းမူကားအကျဉ်ချိန်တင်းပမာဏနှင့်သင်တို့သည်သူတပားအားပေး၏ထိုပမာဏအတိုင်းကိုခံရကြမည်ကတိကျမ်းပိုက်ထဲမှာရောငွေချေးအကြောင်းပြောထားတာပါလားမပါပါဘူးငွေဆွဲစကလုံးတစ်ခုမှမပါဘူးဒါပေမဲ့ကျွန်တော်တို့ဘာကိုကြိုက်လဲဆိုတော့အဲ့ဒီတိတ်နဲ့လျက်လှုပ်လျက်ရှံလျက်အရင်သဘောကျလားဩမျက်စိထဲမှာအဲ့ဒါမြင်အောင်လိုက်တဲ့အရာကငွေပဲမြင်တယ်တိတ်နဲ့လျက်လှုပ်လျက်ရှံလေဟာအရန်ရကျင်တဲ့ခါကျတော့ဒီကျမ်းပိုက်ကိုအမိပြုတ်ပြီးတော့ဆုလဲတောင်းတယ်ဒီကျမ်းပိုက်ကိုအမိပြုတ်ပြီးတော့တရားတွေဟောကြတယ်အဲ့မဲ့ဒီကျမ်းစာထဲမှာရေးထားတဲ့အရာမှာငွေချောင်းတစ်ခုမှမပါဘဲနဲ့ကျွန်တော်တို့အသက်တာတဲကနေပြီးတော့သူတစ်ပါးအပေါ်မှာအပြစ်စီရင်တဲ့ຢာတွေခွင်လွတ်တင်ရတာနဲ့ခွင်မလွတ်နိုင်တဲ့ຢာတွေခွင်လွတ်စရာမကောင်းပေမဲ့နော်ခွင်မလွတ်နိုင်တဲ့အရာတွေအဲ့တော့ကိုကသူတစ်ပါးကိုပြုမိတဲ့အရာတွေဟာတဲ့ကိုပေးလိုက်တဲ့အတိုင်းပဲပမာဏအများကြီးနဲ့ပြန်ရမယ်စိတ်လှုပ်ရှားပါသေးသလားဒီကျမ်းပိုက်အတွက်ဘလို့ရမလဲဆိုရိုးရိုးမရဘူးတိတ်နဲ့လေပြောကြည့်အောင်တိတ်နဲ့လေလှုပ်လေရှံလေအကွာသူတို့ဘာကိုအတင်းတခွန်ပြောရင်တတိယပါသူကတိတ်နဲ့လေလှုပ်လေရှံလေပြန်ရောက်လာမှာဖြစ်တယ်သူတို့ဘာကိုအပြစ်စီရင်ဘလို့ပြန်လာမလဲတိတ်နဲ့လေလှုပ်လေရှံလေအပြစ်ပြန်စီရင်ခံရမှာဒီကဲဒီကျမ်းပိုက်ကိုသွဲကင်ပြီးဆူတောင်းကျင်ပါသေးသလားဆိုဒီကျန်းစာရဲ့အကြောင်းအရာကတော့အထူးကားကတော့ကျွန်တော်တို့ရဲ့အတ္တတည်းကနေသူတို့ဘာအပေါ်မှာမြင်နေရသူတို့ဘာကိုခံစားရတဲ့အရာကျွန်တော်တို့ဘာတွေပေးနေသလဲများသောအားဖြင့်ပေးတာကတော့ကျွန်တော်တို့ရဲ့စကားတွေအားဖြင့်ဖြစ်တယ်ကျွန်တော်တို့ရဲ့နှုတ်ရှာနဲ့အမှုရာတွေအားဖြင့်ဖြစ်တယ်အဲ့တော့ပေးခန်းချင်းမှာလူတွေကငွေပဲပေးရမယ်လို့ထင်နေတာတကယ်တော့မဟုတ်ပါဘူးကျွန်တော်တို့ရဲ့အတ္တတည်းမှာပေးနေသောအရာတွေကတော့သူတို့ဘာကိုအပြစ်တင်တဲ့ຢာတွေဆွဆွဲတဲ့ຢာတွေသူတို့ဘာရဲ့မကောင်းချောင်းကိုပြောတဲ့ຢာတွေအဲ့တော့ဒီຢာတွေကိုမင်းတို့မလုံးချားနဲ့အဲ့ဒါတွေကမင်းတို့သူတို့ဘာကိုပေးနေတာနော်တဲ့ကျန်းစာကဒီလိုပြောနေအဲ့ဒါမင်းတို့ပေးနေကြတာဖြစ်တယ်မကောင်းပြောရင်မကောင်းတဲ့ຢာကိုပေးနေတာအပြစ်စီရင်အပြစ်စီရင်ခြင်းကိုဒါပေးနေတာအဲ့တော့ကျန်းစာကဒီလိုပြန်ပြောတယ်အဲ့ဒီမင်းတို့ပေးတဲ့အတိုင်းနဲ့သူတို့ဘာတွေကပြန်ပေးကြလိမ့်မယ်ဖယားကပြန်ပေးမယ်လို့ပြောတာမဟုတ်ဘူးเนาะကျန်းစာကိုသေချာဖတ်မယ်ဆိုရင်ဟေ့ဖယားသခင်ကတိန်နယ်လျက်လှုပ်လျက်ရှံလျက်ပေးမယ်လို့ပြောတာမဟုတ်ဘူးအဲ့ဒီမင်းတို့ပေးတဲ့သူတို့ဘာတွေကပဲပြန်ပြီးတော့ပေးမယ်ပေးတဲ့အခါမှာမင်းပြောတာထက်ပိုများလိမ့်မယ်မင်းစီရင်တာထက်ပိုပြင်းထန်လိမ့်မယ်မင်းသူ့ကိုမနာလိုတာထက်ပိုပြီးတော့ဆိုးတဲ့အရာမင်းပြန်ခံစားရမယ်ဒါကိုပြောနေတာဖြစ်ဒီနေ့အဖြစ်ပြောမယ်ဆိုရင်ကျွန်တော်တို့ရဲ့နှလုံးသားခံစားချက်တွေကိုပြောနေတာကျွန်တော်တို့ရဲ့ခွင့်မလွတ်နိုင်ခြင်းတွေကိုပြောနေတာကျွန်တော်တို့ရဲ့အပြစ်တရားအပြစ်စီရင်ပြီးတော့တခါတည်းမကောင်းပြောတဲ့အရာတွေကိုပြောနေတာအဲ့တော့ဘာဖြစ်လဲကျွန်တော်တို့နှလုံးသားမကောင်းရင်ခံယူချက်တွေမှားတယ်ခံယူချက်တွေမှားရင်ကျွန်တော်တို့စဉ်းစားတဲ့ပုံစံတွေမှားတယ်စဉ်းစားတဲ့ပုံစံတွေမှားရင်ကျွန်တော်တို့ပြောဆိုတဲ့ပုံစံတွေမှားလာတယ်တရားစီရင်ခြင်းဆိုတဲ့အရာတွေကကျွန်တော်တို့ရဲ့အသက်တာတွေကနေပေါ်ထွက်လာတယ်ကြောင့်ဘုရားသခင်ကကျွန်တော်တို့ရဲ့အသက်တာထဲမှာမှန်ကန်သောခံယူချက်ကိုရစေခြင်းနဲ့တနည်းအားဖြင့်ပြောမယ်ဆိုရင်နှလုံးသားမှန်ကန်စေခြင်းအာမင်ဘေးကလူကိုလှည့်ကြည့်ပြောလိုက်ပါအောင်နှလုံးသားမှန်ကန်သောသူဖြစ်ပါစေအာမင်အဲ့တော့မှန်ကန်သွားပြီဆိုရင်ကျွန်တော်တို့ခံယူချက်တွေမှန်သွားရင်ပြောတာတွေလည်းမှန်သွားပြီတွေးတာတွေလည်းမှန်သွားပြီဟာလေလုယာနှုတ်ရှာပစက်ကထွက်သောစကားတွေဟာအတွေးခေါ်ထဲမှာစဉ်းစားထားတဲ့အရာတွေဖြစ်တယ်အတွေးထဲမှာမှန်ကန်နေပြောတဲ့စကားတွေမှန်တယ်အတွေးထဲမှာတန်ရှင်းနေပြောတဲ့စကားတွေတန်ရှင်းတယ်အတွေးခေါ်ထဲမှာညဉ်းညူးမှုတွေနဲ့တစ်ခါတည်းကောက်ကျစ်ဆင်းလဲတယ်ဆိုတဲ့လှက်ပတ်မှုတွေမကောင်းသောဒုစရိုက်တွေစဉ်းစားရင်သူရဲ့အတွေးခေါ်ကနေတစ်ဆင့်ပြောဆိုမှုတွေမှားလာတယ်စဉ်းစားမှုတွေမှားလာတယ်လှုပ်ဆောင်ခြင်းတွေမှားလာတယ်ဒါကြောင့်မလို့ဘုရားသခင်ဟာကျွန်တော်တို့ရဲ့အတ္တဓာတ်ထဲမှာဒီချမ်းစာတွေအပြင်ပြောနေတာကအင်္ဂလိပ်လိုဆိုရင် attitude of your heart ကျွန်တော်တို့ရဲ့စိတ်တဘောကိုပြောနေတာဖြစ်တယ်အာမင်။ဒါကြောင့် this စိတ်တဘောမှန်ကန်ဖို့လိုတယ်ဆိုရဲရ။ဒါကြောင့်ကျွန်တော်တို့ဒီနေ့ prosper soul ဆိုတော့ prosper ကျွယ်ဝသောနှလုံးသားကောင်းစားသောဒီစိတ်သဘောကိုပြောနေတာဖြစ်တယ်အာမင်ကောင်းစားသောစိတ်နှလုံးကိုပြောပြီဆိုရင်ကျွန်တော်တို့ရဲ့စိတ်နှလုံးမှန်ကန်မှုအကြောင်းကိုပြောနေတာ attitude ကိုပြောနေတာကျွန်တော်တို့ရဲ့စိတ်သဘောဘယ်လိုရှိလဲဆိုတဲ့အရာအဲ့တော့သိကြပါတယ်ကျွန်တော်ကိုယ်ကိုယ်တဲ့ဘုရားသခင်ဟာသူ့ရဲ့သားသမီးတွေကိုတော့သူနဲ့တူစေချင်ပါပဲဟုတ်ပါသလားသူနဲ့တူစေချင်ပါပဲကျွန်တော်ကိုယ်ကိုယ်တဲ့ဘုရားသခင်သည်ခွင့်လွတ်တတ်တဲ့ဘုရားဖြစ်တယ်ကျွန်တော်ကိုယ်ကိုယ်တဲ့ဘုရားသခင်သည်ကောင်းချီးပေးတတ်တဲ့ဘုရားဖြစ်တယ်အာမင်ကျွန်တော်တို့ကတကယ်တော့တရားစီရင်ခံထိုက်တော်သူတွေဖြစ်ပါတယ်ကျွန်တော်တို့အပြစ်ဒုစရိုက်ကြောင့်ငရဲကိုသွားရမှာတိုးတော်လဲထို့ဘုရားကခွင့်လွတ်တယ်ကျွန်တော်တို့ကိုတနာတယ်သူ့ကိုမသိတဲ့အချိန်မှာပင်ကျွန်တော်တို့အတွက်လူစားတူကိုခံပြီးတော့ဒီလောကကိုကြွဆင်းလာတယ်ကျွန်တော်တို့ကသူ့ရဲ့မြစ်တာဆိုကိုသဘောမပေါက်ခင်ကတည်းကသူဒီကျွန်တော်တို့ရှိသမျှအပြစ်အလုံးကိုသူ့ပေါ်မှာယူတင်ဝတ်ဆောင်ပြီးတော့လက်ဝါးကားတဲ့ပုံမှာကိုစားအသေးခံတယ်သူကိုပြမားနေတဲ့ရန်သူအနေနဲ့ရန်ဖက်ပြုတဲ့အချိန်မှာပင်လင်ကျွန်တော်တို့အတွက်ချက်ချင်းမြတ်တာအဖြစ်အသက်ကိုစွန့်တဲ့ဖရာဖြစ်တဲ့အာမင်အဲ့တော့ကောင်းကင်ဖခင်တိသူရဲ့တပါးတိသောသားတော်ကိုဒီလောကမှာရှိတဲ့ဒုစရိုက်သားတွေအတွက်ပေးတဲ့ဖရာဖြစ်တယ်ချစ်လွန်လို့ပေးတာဖြစ်တယ်ချစ်စရာကောင်းလို့လည်းမဟုတ်ဘူးတစ်ဖက်သက်မြတ်တာနဲ့အဲ့တော့ကောင်းကင်ဖခင်ကကျွန်တော်တို့ကိုသူနဲ့တူစေချင်ပါပဲအဲ့တော့ကျွန်တော်တို့ကပဝင်းကျမှာရှိသောချစ်စရာမကောင်းသောသူတွေနဲ့ကျွန်တော်တို့ကိုအပြစ်ပြစ်မှုသောသူတွေကျွန်တော်တို့လက်ခံလို့မရတဲ့သူတွေအပေါ်မှာဖခင်ကတရားမစီရင်စေချင်ဘူး။ဟာလေလုယာ။ဂယုနာကိုထားစေချင်တယ်။သူနဲ့တူစေချင်အဲ့ဒါဖခင်ရဲ့စိတ်သဘောဖြစ်တယ်။ဖခင်သခင်ရဲ့ရှိသောစိတ်သဘောကိုကျွန်တော်တို့ရဲ့အသက်တာထဲမှာရှိစေချင်တယ်။အာမင်။ထိုသခင်၌ရှိသောစိတ်သဘောကျွန်တော်တို့အထဲမှာရှိစေချင်တယ်။အဲ့တော့ထိုသခင်သည်ပေးကမ်းသောနှလုံးသားအစဉ်မျက်ရှိတော်သူဖြစ်တယ်ဟာလေလုယ။အဲကြောင့်မလို့ဒီကျွန်တော်တို့ရဲ့အသက်တာထဲမှာပေးကမ်းခြင်းအကြောင်းတွေဟာနော်အပတ်စဉ်အပတ်တိုင်းမှာကျွန်တော်တို့ဟောတဲ့တရားထဲမှာပါပါတယ်။အဲ့တော့တစ်ခါဒီမှာကျွန်တော်ပေးကမ်းခြင်းအကြောင်းပြောပြီးဆိုရင်ငွေချေးလို့ပဲထင်တယ်။ငွေချေးအကြောင်းဟောမှပေးကမ်းတဲ့အကြောင်းကိုဟောတယ်လို့ထင်တယ်။လူတွေကကျွန်တော်ကိုလာမိကြမယ်ဆရာပေးကမ်းခြင်းအကြောင်းကိုဆရာဘယ်နှပတ်လောက်ဟောလဲ။ကျွန်တော်ပုံမှန်အဖြစ်ပြောလို့ရှိတာကတော့အော်တစ်နှစ်မှာကျွန်တော်3ချိန်လောက်ဟောလို့ရှိတယ်။ကျော်လူတွေကတန်းပြီးတော့သိတယ်ဘာအကြောင်းလဲဆိုတော့ဆယ်ဘုတ်တဘုတ်အကြောင်းတို့အလှငွေအကြောင်းတို့စသဖြင့်ဒီအကြောင်းအရာတွေကိုအချို့ကလည်းပြောမှာပေါ့အော်ဟုတ်တာပေါ့ဆရာတို့ကအပတ်တိုင်းလူငွေကောက်နေကောက်တဲ့ချိန်မှာစာရေးလေးကိုထောင်ထောင်ပြပြီးတော့ဆယ်ဘုတ်တဘုတ်ဘုတ်ထဲမဲ့လူတွေဒီစာရေးလေးနဲ့ထည့်ပေးပါငွေကြေးပမာဏများတယ်ဆိုတော့ဘဏ်ကလွှဲလို့ရတယ်ဒါမှမဟုတ်တင်းအောင်ဆရာတွေစီမှာလာပြီးတော့ကိုယ်တိုင်အနှံလို့ရတယ်စသဖြင့်ပြောလေးရှိတယ်ဒါကြောင့်အဆောက်အဦတွေအတွက်ပေးလို့ရတယ်အင်္ဂလိပ်တွေအတွက်စကတ်လို့ရတယ်စသဖြင့်အခုတလောဆိုရင်လည်းကျွန်တော်တို့အတင်းတော်ကခါလေကိုပိုင်အဆောက်အဦနဲ့နော်မြေကိုဝယ်ဖို့ရန်ဆိုပြီးတော့ fan race လုပ်တဲ့ခါမှာလူတွေကအော်ဟုတ်တာပေါ့ဆရာတို့အပတ်တိုင်းမှာနော်ဒါငွေချေးအကြောင်းပေးကမ်းခြင်းအကြောင်းကိုဝင်ငှရဲဆိုပြီးတော့ဒီလိုမျိုးသုံးသပ်ကြလိမ့်မယ်တကယ်တော့ကျွန်တော်တို့အသင်းတော်မှာသင်းအုပ်ဆရာတိုင်းတီတရားဟောဆရာတိုင်းတီတရားဟောချက်တိုင်းမှာပေးကမ်းခြင်းအကြောင်းကိုဝင်ငှနေတယ်ကျွန်တော်တို့ကပေးကမ်းခြင်းဆိုတာကိုသဘောမပေါက်လို့မသိတာပေးကမ်းခြင်းအကြောင်းကိုမဝင်ငှပဲနဲ့ဆုတောင်းခြင်းအကြောင်းကိုသင်ပေးလို့မရဘူးဘာကြောင့်လဲဆူတောင်းခြင်းဆိုတာပေးကမ်းနေခြင်းဖြစ်တယ်။သင်ဟာတိုင်းနိုင်ငံအတွက်ဆူတောင်းနေဆိုရင်ဒါဟာတိုင်းနိုင်ငံကိုသင်ပေးကမ်းနေတာဖြစ်တယ်။သင်ဘေးကလူအတွက်ဆူတောင်းပေးနေတယ်ဆိုရင်သင်ဘေးကလူကိုသင်ပေးကမ်းနေတာဖြစ်တယ်။ဂျေဇုပြုနေတာဖြစ်တယ်။အာမင်။ဟယ်လိုဆူတောင်းတော်အသင်းတော်ဟာပေးကမ်းတော်အသင်းတော်ဖြစ်တယ်အာမင်။ဘာကြောင့်ပေးကမ်းခြင်းအကြောင်းကိုမိုးဟင်ငါပဲနဲ့ဘလို့လို့ဆူတောင်းခြင်းအကြောင်းကိုသင်ပေးလို့ရမလဲ။ဆူတောင်းခြင်းအကြောင်းကိုပြောနေပြီးဆိုကြတဲ့ကပေးကမ်းခြင်းအကြောင်းကိုပြောနေတာပေါ့။အာမင်ပေးကမ်းခြင်းအကြောင်းကိုမပြောဘဲနဲ့အိမ်တောင်ရေးကိုဝင်ငှလို့မရဘူးဇနီးမောင်နဲ့နှစ်ယောက်ကြားတဲ့ကချက်ချင်းမြတ်တာအကြောင်းကိုဝင်ငှလို့မရဘူးဘာကြောင့်လဲလင်မယားနှစ်ယောက်ဆိုတယောက်ကိုတယောက်ပေးကမ်းနေရတာဘလို့ပေးကမ်းတာလဲငါက90ရာခိုင်နှုန်းထည့်မယ်နင်က90ရာခိုင်နှုန်းထည့်တဝက်တဝက်ကျွန်တော်တဝက်ကငါနဲ့ဆိုင်တယ်နင်တဝက်ကနေမှနေအသက်ရှင်အဲ့လိုမဟုတ်ဘူးလေတယောက်ကကိုတတ်နိုင်တဲ့အပိုင်းလေးလောက်ပဲသူ့ရဲ့အသက်တာထဲမှာပေးမယ်ဟိုတယောက်ကလည်းသူ့ရဲ့ဘဝတဝက်လောက်ကိုပဲပေးမယ်ကျွန်တော်တဝက်ကသူအသက်ရှင်နေတယ်လို့အသက်ရှင်မယ်အဲ့လိုမျိုးဇနီးမောင်နဲ့နှစ်ယောက်ဘသူဖြစ်ချင်တယ်ကျွန်တော်ကတော့အဲ့လိုအသက်ရှင်လို့မရဘူးလို့ယုံကြည်တယ်ဘာကြောင့်လဲဇနီးမောင်နဲ့နှစ်ယောက်ဖြစ်လာပြီဆိုရင်ပေးကမ်းခြင်းဟာတယောက်ရဲ့ဘဝအသက်တော်တစ်ခုလုံးကိုနောက်တယောက်လက်ထဲမှာထည့်လိုက်တာဖြစ်တယ်ဟာလေလုယာယေရှုဖခင်ဒီလောကကိုကြွလာတဲ့ခါမှာသူ့ရဲ့ဘဝတစ်ခုလုံးကိုကျွန်တော်တို့ကိုပေးခဲ့တာဖြစ်တယ်ဘာကြောင့်မလို့ကျမ်းစာကဘာပြောလဲဆိုယေရှုကိုယတော်သူဟာအကုန်ယတယ်သာမရတက်ကိုရရဲချွဲဝါချင်းကိုရရဲကျမ်းမာချင်းကိုရရဲလွတ်မြောက်ချင်းကိုရရဲဟာလေလုယာစိုးစံခြင်းအခွင့်အာဏာကိုရရဲယေရှုကိုရရင်ယေရှုနဲ့ဆိုင်သမျှကျွန်တော်တို့အကုန်ဆိုင်တာပဲ ဒါကြောင့်လေကျွန်တော်တို့ရဲ့အသက်တာကိုယေရှုရဲ့လက်တော်တွေကိုအံ့နံမယ်ဆိုရင်ကျွန်တော်တို့ကတပိုင်းတစ်စပေးလို့မရဘူးဘုရားသခင်တင်းတွေနေပဲကိုရိုနာဆိုင်နေဂျန်နဲ့6ရက်ကကျွန်တော်ရဲ့ရပြောလို့မရဘူးဘုရားကြောင့်လာတဲ့2နာရီကပဲကိုရိုနာဆိုင်နေဂျန်နာကျွန်တော်အချိန်ပြောလို့မရဘူးကျွန်တော်တို့ပိုင်ဆိုင်သမျှကျွန်တော်တို့ရဲ့အသက်တာမှာရှိသမျှအရာခတ်သိမ်းကိုကိုတော်ပိုင်နေဟာလေလုယာယေရှုကိုယုံကြည်လက်ခံဖို့ကျွန်တော်တို့ဖိတ်ခေါ်ကြိုဆိုတဲ့အခါမှာလူတွေဟာဆုံးဖြတ်ချက်ချပြီးထွက်လာတယ်။အဲဒီဆုံးဖြတ်ချက်ဟာသူ့ဘဝစိတ်တစ်ပိုင်းလေးကိုပေးဖို့ဒီအရှိတ်ကိုထွက်လာတာမဟုတ်ဘူး။ယေရှုကိုကြိုဆိုပြီးတော့ယုံကြည်လက်ခံခြင်းဟာကျွန်တော်ဘဝကိုကိုတော်ယူပါ။ကျွန်တော်ကိုကိုတော်ဦးဆောင်ပါဆိုပြီးတော့ဘဝတစ်ခုလုံးကိုယေရှုလက်တော်ထဲကိုထည့်လိုက်တာဖြစ်တယ်။ဟာလေလုယာ။အဲကြောင့်ကျွန်တော်ပြောပြမယ်။ပေးကမ်းခြင်းအကြောင်းကိုမဝေငှဘဲနဲ့ကယ်တင်ခြင်းအကြောင်းဆိုတာဝေမျှလို့မရပါဘူးကျွန်တော်တို့ကယ်တင်ခြင်းသတင်းစကားကိုဝေမျှနေတဲ့ဧဝံဂေလိသတင်းစကားကိုဝေမျှနေခြင်းဟာပေးကမ်းခြင်းအကြောင်းပဲဖြစ်တယ်ဘာကိုပေးကမ်းနေတာလဲယေရှုကသူ့ဘဝတစ်ခုလုံးကိုတင့်အတွက်ပေးခဲ့တယ်တင့်အသက်တာကိုလည်းအခုယေရှုကိုပြန်ပေးဆိုတဲ့အရာပဲဖြစ်တယ်ဟာလေလုယာကျွန်တော်တို့အသင်းတော်မှာဟောသမျှနှုတ်ကပတ်တော်တွေဟာပေးကမ်းခြင်းအကြောင်းပဲဖြစ်တယ်အကြောင်းဒီချမ်းစာလေးကကျွန်တော်တို့ကိုဘာသင်ပေးနေလဲဆိုရင်ပေးကမ်းခြင်းအကြောင်းကိုသင်ပေးနေတာဖြစ်တယ်ကျွန်တော်တို့ရဲ့နှလုံးသားဟာပေးကမ်းတတ်တဲ့နှလုံးသားကျွန်တော်တို့ရဲ့နှလုံးသားဒီကောင်းစားသောနှလုံးသားနဲ့အသက်ရှင်ဖို့ဘုရားရှင်လိုရှိတာဖြစ်တယ်အာမင်ကျွန်တော်ဒီနေ့မှာတော့တရားဟောခြင်းခန်းကြီး15ကနေပြီးတော့ကျွန်တော်တို့အချက်လက်လေးကိုလေ့လာသွားမှာဖြစ်တယ်အထူးသဖြင့်နှလုံးသားနဲ့ဆိုင်တဲ့အရာကိုအထူးသဖြင့်တရားဟောခြင်းခန်းကြီး15မှာကျွန်တော်တို့စိတ်သဘောအမျိုးမျိုးကိုရေးထားပါတယ်ဒါကြောင့်ဒီစိတ်သဘောအမျိုးမျိုးကိုကျွန်တော်လေ့လာဖို့ဖြစ်တယ်အဲ့တော့အရင်ဆုံးတရားဟောခြင်းခန်းကြီး15ငယ်9ကနေ10ကိုကျွန်တော်ဖတ်ချင်ပါတယ်။သင်ဤဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်တွင်မြို့စုံတစ်မြို့၌ဆင်းရဲသောညီကိုချင်းရှိလျင်ထိုဆင်းရဲသောညီကို၌သင်သည်တနာသောစိတ်ကိုမချုပ်တီးရလက်ကိုလည်းမပိတ်ရသင်ဤလက်ကိုသူ့အဖို့ကြဲကြဲဖွင့်၍သူဤဆင်းရဲပျောက်လောက်အောင်ချိန်ငါရမည်။ကဲတော့ကျွန်တော်တို့ပေးကမ်းခြင်းမှာဒီနေ့ကိုယ့်ရဲ့သက်ဆိုင်တဲ့ကိုပိုင်ဆိုင်တဲ့အရာတွေကိုနော်ကိုမှာရှိတဲ့စီးစိမ်ဥစ္စာကိုရဲ့ဘဝစသဖြင့်ပေးကမ်းတဲ့အရာတွေကိုတရားဟောအကျံခန်းကြီး15မှာပေးကမ်းခြင်းကိုဒီအရာလေးကိုဖော်ပြထားတယ်ဆိုတော့ဒီတရားဟောအကျံကိုလေ့လာခြင်းအားဖြင့်ကျွန်တော်တို့ရဲ့အတ္တထဲမှာဘုရားရှင်ပေးစေခြင်းတဲ့အရာတွေကဘာလဲဆိုတော့ကိုပို့ပြီးတော့သိလာမယ်လို့ယုံကြည်တယ်တကယ်တော့ပေးကမ်းခြင်းအကြောင်းငွေချေးအကြောင်းကိုပြောတိုင်းမှာဘုရားသခင်ဒီငွေချေးထက်ဘာကိုပဲပြောနေလဲဆိုရင်စိတ်သဘောကိုပဲပြောနေတယ်ဆိုတော့ကျွန်တော်တို့တွေ့ရလိမ့်မယ်ကျွန်တော်နှလုံးသားကိုပြောနေတာမင်းဘလောက်ချမ်းသာလဲချမ်းသာတဲ့ထက်တဝက်ကိုပေးဆယ်ရာခိုင်နှုန်းကိုပေး 1% ကိုပေးအဲ့လိုတွေပြောတာမဟုတ်ဘူးပေးကမ်းခြင်းအကြောင်းငွေချင်းနဲ့ပတ်သက်သမျှကိုပြောတိုင်းမှာဖယားသည်စိတ်သဘောကိုပဲဥတည်ပြီးပြောနေတာဖြစ်တယ်ကျွန်တော်တို့ကတခါတည်းမှာအဲ့ဒါကိုနားမလည်ဘူးအရှိတ်ပိုင်းမှာဖတ်ခဲ့တဲ့ဒီမဿဲနဲ့လုကာတို့မှာဖတ်ခဲ့တဲ့ကျမ်းစာတွေမှာဆိုရင်လေဖယားသခင်သည်ပေးကမ်းခြင်းအကြောင်းကိုပဲပြောတယ်ဒါပေမဲ့အဲ့လိုပြောတဲ့အခါမှာငွေချင်းအကြောင်းတော့မပါဘူးကျန်တဲ့ဆော့ဆော့ပြတရားစီရင်ခြင်းနေခွင့်လွှတ်ခြင်းနေဒီအကြောင်းအရာတွေကိုပေးကမ်းတတ်ဖို့ပြောတယ်နှုတ်ရှားပါဇက်ကနေကောင်းတဲ့အရာတွေကိုပေးကမ်းတတ်ဖို့ပြောပေမဲ့အဲ့ဒီပြောတဲ့အခါမှာငွေချင်းတွေလည်းမပါပေမဲ့သူပြောသွားတဲ့အတိတ်ကအချက်ကစိတ်သဘောကိုပဲပြောနေတာဖြစ်တယ်ကျွန်တော်နှလုံးသားကိုပဲပြောနေတယ်ကျွန်တော်ရဲ့နှလုံးသား attitude ကျွန်တော်ရဲ့စိတ်သဘောအလိုဆန္ဒကိုပဲဥတည်နေတယ်ဆိုတော့ကိုတွေ့ရလိမ့်မယ်အကြောင်းတရားဟောကြခန်းကြီး15မှာကျွန်တော်တို့စိတ်သဘောနော်စိတ်သဘောနှစ်မျိုးအဓိကတွေ့ရတယ်ပထမတစ်ခုကတော့ကျွန်တော်တို့ရဲ့အတ္တတာမှာတေချာပေါက်ဖျားခင်အလိုမရှိတဲ့စိတ်သဘောဖြစ်တယ်ငင်းဆန်ရမယ့်စိတ်သဘောဖြေပြတ်အဲ့စိတ်သဘောကဖြေရှင်းရမယ့်စိတ်သဘောဖြစ်ဒီတိုင်းထားလို့မရဘူးဖျားဘာကြောင့်လဲဖျားမကြိုက်ဘူးဖျားမနစ်သက်ဘူးအဲ့တော့ဖြေရှင်းရမယ့်စိတ်သဘောတတ်တတ်နှစ်မျိုးရှိတယ်ပြီးရင်ကျွန်တော်တို့ရဲ့အတ္တတာမှာတိုးတက်ရမယ့်စိတ်သဘောနောက်ထပ်နှစ်မျိုးလည်းရှိပြန်တယ်ဆိုတော့စုစုပေါင်းအဓိကနှစ်ချက်ပေါ့တစ်ချက်မှာနှမျိုးစီတစ်ချက်မှာနှမျိုးစီဆိုတော့ဒီချမ်းစာလေးတွေကနေပါတဲ့စိတ်သဘောဖြစ်ပါတယ်ဟောဒီချမ်းစာဒီငွေချင်းနဲ့ပတ်သက်ပြီးပေးကတဲ့အကြောင်းအရာကိုပြောတဲ့အခါမှာသူသမီးဒီမှာရှိနေတော့သူတရားစီတိုင်းကခါလေငွေချင်းနဲ့ပတ်သက်တဲ့အရာတွေပေါ့နော်ငွေချင်းနဲ့ပတ်သက်တဲ့အရာတွေကိုစဉ်းစားတဲ့အခါမှာအမှန်ကန်တဲ့စိတ်သဘောနဲ့ပေးကန်တတ်ဖို့ရန်ဘုရားရှင်အလိုရှိတယ်ဟာလေလုယာဆိုတော့ဖြည့်ရှင်းရမယ့်စိတ်သဘောအရင်ဆုံးဒီနေ့အပြင်ပြောမယ်ဆိုရင်ဘုရားသခင်မနစ်သက်သက်စိတ်သဘောငင်းဆန်ရမယ့်စိတ်သဘောနှစ်မျိုးမှာပထမတစ်ချက်ကအတ္တကြီးတဲ့စိတ်သဘောဖြစ်တယ်။အင်္ဂလိပ်လိုဆိုရင်တော့ selfish heart အတ္တကြီးတဲ့စိတ်သဘောဖြစ်တယ်။ဒါပေမဲ့အတ္တကြီးတဲ့စိတ်သဘောကိုကျမ်းစာထဲမှာဘယ်လိုပုံစံနဲ့တွေ့ရလဲဆိုရင်နော်ကိုယ့်အတွက်ပဲစဉ်းစားနေတဲ့ဒီစိတ်သဘောပေါ့နော်။ဘယ်လိုပုံစံနဲ့တွေ့ရလဲဆိုရင်15အငယ်9မှာသင်စိတ်နှလုံး၌စိုးညစ်သောသဘောရှိ၍ပထမနှစ်တည်းဟူသောလူရနဲ့နီးပြီဟူအောင်မေးလျက်အတူတကွာဖျက်အောင်ထိုဆင်းရဲသောညီအကိုကိုမနာလိုသောစိတ်ရှိ၍ဘာမျှမပေးဘဲနေလျှင် သူသည်သာဝရဘုရားအားအော်ဟစ်သဖြင့်သင်၌အပြစ်မရောက်မီအကြောင်းသတိပြုလော့အဲ့တော့ဒီနေရာမှာတွေ့ရတဲ့သူ့ရဲ့စိတ်သဘောက wicked heart ဆိုတဲ့အရာလေးကိုတွေ့ရလိမ့်မယ်နော် wicked beware not lest there be a wicked thought in your heart wicked thought အဲ့တော့ကျွန်တော်ရဲ့နှလုံးသားထဲမှာရှိတဲ့အရာကိုနော်ကျွန်တော်ရဲ့အတွေးခေါ်ထဲမှာစဉ်းစားလိုက်တဲ့အရာအပြင်ဒီကျမ်းစာလေးကချိတ်ဆက်ပေးထားတယ်ဒါကြောင့်မလို့ကျမ်းစာထဲမှာနှလုံးသားစိတ်နှလုံးဆိုတွေ့ရင်ကျွန်တော်တို့အတွေးခေါ်လဲပါတယ်ဆိုတာကိုသတိရစေချင်တယ်ဆိုတော့နောက်တစ်ခုကဘာလဲဆိုတော့မနာလိုတဲ့စိတ်တဲ့အဲ့တော့ဒီအရာလေးကိုကြည့်လိုက်မယ်ဆိုရင်ဒါရိုးရိုးလေးပဲအတ္တကြီးတဲ့စိတ်ဆိုတာဘာကိုပြောနေလဲဆိုရင်စိုးညစ်တဲ့စိတ်ကိုပြောနေတာဖြစ်တယ်မနာလိုတဲ့စိတ်ကိုပြောနေတာဖြစ်တယ်ဒါနော်ကျွန်တော်တို့ equation ချလိုက်မယ်ဆိုတော့ဒီသဘောကိုတွေ့ရတယ်အတ္တကြီးတဲ့စိတ်ဆိုတာဘာလဲစိုးညစ်တဲ့စိတ်မနာလိုတဲ့စိတ်အဲ့တော့မနာလိုခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်သိတဲ့အရာတစ်ခုပေါ့လေပြောပြချင်တယ်အဲ့တော့မနာလိုခြင်းဆိုတဲ့ຢာကဘယ်ချိန်မှာများသောအားဖြင့်ဖြစ်တယ်လဲဆိုတော့ Facebook ကြည့်တဲ့ချိန်မှာဖြစ်တယ်တဲ့ဆိုမမြင်ရရင်လူတွေကမနာလိုမဖြစ်ဘူးဘာမှမသိရရင်လည်းဘာမှမဖြစ်ဘူးမြင်ရကြားရသိရပြီဆိုရင်မနာလိုရမ်းဖြစ်တယ်အဲ့တော့ Facebook ပေါ်မှာတင်တဲ့ကိုယ်တငယ်ချင်းတွေရဲ့ post တွေကြီးကြီးလိုက်စင်ရဆုပ်ပြတ်တဲ့ပုံတွေဘယ်သူမှမတင်ဘူးမလှလောက်အောင်ပုံတွေကိုပြင်ပြီးတင်တယ်ကိုကားမဟုတ်ပေမဲ့လေသူများကားနဲ့တပ်ပုံရိုက်ပြီးတင်တယ်အလှဆုံးဖြစ်အောင်လုပ်ပြီးတော့တင်တဲ့ခါကျတော့အစ်စ်မှန်တော့မဟုတ်ပေမဲ့ Facebook ပေါ်မှာကျအရန်လှသွားတာရှိတယ်အဲ့တဖွဲသက်သက်ရှိတယ်အပြင်မှာအဲ့လောက်အသားမဖြူဘူးဒါပေမဲ့ Facebook ပေါ်မှာအရန်ဖြူဖွေးနေတာပဲသူကကြောင့်ဆီယမဆိုရင် तू နော်တပ်ပုံတွဲရရင် तू ကနော်သူနဲ့ဓာတ်ပုံတွဲရိုက်တဲ့သူတွေကသူကဓာတ်ပုံရိုက်တဲ့သူတွေရဲ့သဘောတရားကသူတို့ရဲ့ဓာတ်ပုံပဲသူတို့ကကြည့်တာသူတို့ရဲ့ပုံပဲသူတို့ကြည့်တာဘေးကလူကိုသိစင်မစင်စားဓာတ်ပုံရိုက်လိုက်တယ်ပြီးရင်ဘေးနားမှာနှစ်ယောက်သုံးယောက်ပါလိုက်ကိစ္စမကြည့်သူ့ပုံပဲသူကြည့်တယ်သူတေချာဖျက်ကြည့်တယ်ဘာလို့နေလဲပေါ့ပြီးရင်သူပြင်တယ်အဲ့ထက်မှ application နဲ့ပြင်ရင်းကနေပြီးတော့တခါနဲ့နော်သူရဲ့အသားကြီးဖြူလာအောင်လုံရင်းကနေပြီးတော့ဘာဖြစ်လဲဆိုဆီယမမဆီယမကဘေးကဓာတ်ပုံတွေပါတွဲရိုက်ထားရင်ဆီယမမှာမျက်ခုံးမွေးတွေပါပျောက်ပျောက်သွားတယ်တခါတည်းတော့အသားကဖြုံနေမကဘူးသူကလင်းထိန်တောက်ပါပြီးတော့ကိုမိမမှန်းတော့တခါတည်းသိမမှန်းမိတော့ဘူးသူများကတခါသူ့ကိုတက်နေပါလေလှုပ်လှုပ်ထားတာဆိုတော့ Facebook မှာပေါ်လာတဲ့ပုံတွေကအစ်စ်မမဟုတ်တဲ့ခါကြတော့ကြည့်လို့အရန်ကောင်းနေတယ်သူကပျော်ရွှင်တဲ့ပုံကိုတွေ့ရတယ်စားတောက်နေတာတွေ့ရမယ်ဟာအဝိစာရီကအစလက်ဝရဏာတွေကိုတွေ့ရလိမ့်မယ်ခရီးထွက်နေတဲ့ယာတွေကိုတွေ့ရလိမ့်မယ်အဲ့ချိန်မှာကိုကအခန်းထဲမှာဖြစ်နိုင်တယ်ငွေကြေးစင်မပြေတာဖြစ်နိုင်တယ်သူတို့လိုမစားနိုင်တာလည်းဖြစ်နိုင်တယ်ကြည့်ကိုရဲ့တငယ်ချင်းကဟိုမှာကောင်းစားနေတဲ့ပုံစံတွေ့ရပြီးပျော်တဲ့ပုံစံတွေ့ရမစိတ်ထဲမှာကလိကလိကလိကလိဖြစ်တယ်ငါကြဘာလို့မဖြစ်တာလဲအဲ့ဒီယာလေးကဘာကိုဖြစ်စေလဲဆိုရင်မနာလိုတဲ့စိတ်ကိုဖြစ်စေတယ်မနာလိုတဲ့စိတ်သဘောဆိုတာဘာလဲဆိုအခုသူ့မှာဖြစ်နေတဲ့ယာဒီတကယ်တော့ငါစီမှာဖြစ်ရမှာဘာကြောင့်သူ့စီမှာဖြစ်နေလားဖြစ်နေတာလဲဆိုစိတ်သဘောဖြစ်တယ်ဒါကျွန်တော် definition ဖွင့်တာမနာလိုခြင်းဆိုတဲ့စိတ်သဘောကဘာလဲဆိုရင်တစုံတယောက်သောသူရဲ့အတ္တတာထဲမှာဖြစ်နေတဲ့မင်္ဂလာတွေဟာတကယ်တော့ငါစီမှာလဲဖြစ်ရမှာဘာကြောင့်သူကငါထက်ပို့ပြီးတော့ကောင်းစားနေတာလဲပို့ပြီးတော့အဲ့လိုမျိုးမင်္ဂလာဖြစ်နေရတာလဲဆိုတော့သူဝမ်းမြောက်နေတဲ့အရာသူကောင်းစားနေတဲ့ကိုယ့်ထက်ပို့တာလွန်နေတဲ့အရာတစ်ခုလို့ထင်တဲ့အရာကိုဘဝတတားထဲမှာမဖြစ်တဲ့အရာတစ်ခုသူ့ဘဝထဲမှာဖြစ်နေတဲ့အရာကိုမြင်ရတဲ့ခါမှာတကယ်တော့ဒီကြည်စံသူနဲ့ငါနဲ့ကတငယ်ချင်းသူနဲ့ငါနဲ့ကအတူတူလောက်ပဲကတော့ငါတတားထဲမှာဖြစ်မှာဘာကြောင့်သူ့စီမှာသွားဖြစ်တာလဲတကယ်တော့ငါအဲ့ခကြီးကငါထွက်နိုင်နေရမှာဘာကြောင့်သူကပဲအဲ့ခကြီးကိုရောက်နေရတာလဲဒီဝတ်စားမျိုးကငါလည်းဝတ်နိုင်ရမှာသူကဘာလို့ဒီချိန်မှာဝတ်နေရတာလဲစသဖြင့်လူတွေကသူ့ကိုချစ်လိုက်တာငါ့ကိုကြဘာကြောင့်မချစ်တာစသဖြင့်အလိုလိုဒီအရာတွေကိုကြည်ရင်နဲ့မြင်ရင်နဲ့မနာလိုတဲ့စိတ်ဖြစ်လာတယ်အဲ့တော့တနည်းအားဖြင့်ပြောရမယ်ဆိုရင်ကိုယ်တော့ပဲစဉ်းစားနေတဲ့စိတ်သဘောဖြစ်တယ်။ငါအတွက်ဖြစ်ရမှာငါအတွက်ဖြစ်ရမှာငါအတွက်ဖြစ်ရမှာဒါငါကောင်းကြီးဖြစ်ရမှာဒါငါမင်္ဂလာဖြစ်ရမှာဘာလို့သူစီမှာဖြစ်နေရလဲဘာကြောင့်ဒီလိုဖြစ်နေရလဲစသဖြင့်အဲ့တော့အင်တမအတ္တကြီးတဲ့စိတ်ဖြစ်တယ်။ဒါကြောင့်မကျန်းစာထဲမှာအတ္တကြီးသောစိတ်ကစိုးညစ်တဲ့အတွေးခေါ်ဖြစ်တယ်တဲ့မနာလိုတဲ့စိတ်သဘောဖြစ်တယ်တဲ့။ဒါကြောင့်ဘုရားသခင်ကျွန်တော်တို့ကိုငွေချင်းနဲ့ပတ်သက်ပြီးတော့အခုဒီတရားဟောအကျဉ်း15ထဲမှာသူတစ်ပါးကိုပေးကမ်းတဲ့အခါမှာဒီကိုချင်းကိုသင်ကပေးကမ်းတဲ့ခါမှာတဲ့အဲ့ဒီမနာလိုတဲ့စိတ်သဘောနဲ့မပေးရစိုးညစ်တဲ့အတွေးခေါ်တစ်စီရောက်လာတဲ့နိုင်နေတော့တဲ့မလုံရဘူးဒီရားလေးကိုပြောနေတာဖြစ်တယ်တနာတဲ့စိတ်ကို မချုပ်တီးပဲနဲ့သင်ရဲ့လက်ကိုလည်းမပိနေတယ်သင်ရဲ့လက်ကိုသူ့အတွက်ကြက်ကြဲဖွင့်မှာဘလောက်တောင်သူ့ကိုကောင်းကြီးပေးချင်းငားရအောင်လဲဆိုရင်သူ့ရဲ့ဆင်းရဲခြင်းပျောက်တဲ့အထီအောင်မှချင်းငားရမယ်အဲ့တော့ဒီနေရာမှာဆော့ဆော့ကျွန်တော်ဖတ်ခဲ့တဲ့အငယ်ကိုလေးမှာဘာပါလဲဆိုတော့သတ္တပနှစ်တီးဟူသောလွတ်ရာနှစ်နီးပြီအဲ့တော့ဣသရေလလူမျိုးမှာဘုရားခင်ပေးထားတဲ့ပြည့်ညတ်ချက်လေးရှိတယ်အဲ့ဒါကဘာလဲဆိုတော့စုစုပေါင်း9နှစ်မှာ6နှစ်ကတော့အလုပ်တွေလုပ်ရတယ်လေတွေလုပ်ရတယ်ပစ္စည်းဥစ္စာတွေကိုစုဆောင်ရတယ်ချင်းငါချင်းမှုတွေကိုပြုရတယ်ဒါပေမဲ့ချင်းငါရင်းကနေပြီးတော့တခါတည်းသူကနော်ပြန်ပြီးတော့မဆက်နိုင်တဲ့အရာကြီးလဲရှိတာပေါ့ဒါပေမဲ့9နှစ်မြောက်ရောက်လာပြီဆိုရင် तू မဆက်နိုင်တော့ဘူးဆိုရင်လည်းအကျွေးတွေအားလုံးကိုလွှတ်ပေးရတယ်ဒီသဘောတရားကဒါဘုရားသခင်ကဣသရေလလူမျိုးကိုတတ်မှတ်ပေးထားတဲ့နီလန်းဖြစ်တဲ့တိုင်းနိုင်ငံမှာအဲ့လိုအသက်ရှင်မှာဒီနေ့အဖြစ်ပြောမယ်ဆိုရင်မြေတွေကိုလည်းအနာပေးရတာပေါ့နော်စိုက်ပျိုးရေးလုပ်တဲ့ခါမှာမြေတွေကိုအနာပေးရတယ်ဆိုတော့အခုနောက်ပိုင်းမှာသိပ္ပံပညာရှင်ကလေ့လာတဲ့ခါကျတော့မြေဆိုတာအနာပေးရမယ်ဆိုတာသိလာကြတယ်မြေကိုအနာမပေးဘူးဆိုရင်မြေစီကုန်ခန်းပြီးတော့အထွက်မတိုးတော့ဘူးမြေကိုတစ်နှစ်နာပေးလိုက်တဲ့ခါမှာနောက်ပြန်ပြီးတော့လှုပ်ဆောင်တဲ့ခါမှာပို့ပြီးခဲ့တဲ့ပထမ6နှစ်ထက်ပို့ပြီးတော့သူကအထွက်တိုးတဲ့သဘောတရားတွေလည်းတွေ့ရတယ်ဆိုတော့ဘုရားကမြေကြီးကိုဖန်ဆင်းထားတဲ့ခါမှာသူဖန်ဆင်းခြင်းကိုသူကောင်းကောင်းနားလေတယ်တော့သိပ္ပံပညာတွေကအခုမှပဲရှာဖွေတွေ့ရှိတာဖြစ်တယ်ကျမ်းစာထဲမှာဘုရားက9နှစ်မြောက်မှာနားရမယ်ဆိုတဲ့ထက်မှာဘာလဲပါလဲဆိုအကျွေးတွေကိုလွတ်ပေးရမယ်ဆိုတဲ့အရာလဲပါတယ်ပြန်မတောင်းနဲ့တော့အကုန်လုံးအကျွေးတွေကိုမတောင်းနဲ့တော့ဆိုတဲ့အခါဖြစ်တော့ဖြစ်ချင်တော့ဒီကျမ်းစာလေးကဘယ်လိုသဘောလဲဆိုတော့6နှစ်မြောက်မှာမှလာပြီးတော့အကျွေးလာယူတာဖြစ်တယ်ဘယ်နှယောက်ကအဲ့နီလန်းကိုတုံးခြင်းလဲဒီစီဒီမှာเนาะအဲ့လိုနီလန်းနဲ့ကျွန်တော်တို့ငွေကြေးတွေကိုပြင်ဆင်မယ်ဆိုရင်တော့6နှစ်မြောက်မှာလာပြီးတော့ပတ်စံချိမဲ့လူတွေများမယ်ထင်တယ်အဲ့တော့သူတို့မချိခင်ကအိမ်လေးအရင်ဝယ်ထားလိုက်မယ်လာတဲ့ခါမှာအခုပဲအိမ်ဝယ်လိုက်လို့ပတ်စံမရှိတော့ဘူးအဲပြောလို့ရတာပေါ့ဆိုတော့အဲ့ဒါတွေအားလုံးကဘာလဲဆိုရင်ね wicked thought စုံညတဲ့သဘောဖြစ်တယ်တဲ့တင်းစီကိုလာပြီးတော့ချင်းကားတဲ့ညီကိုတယောက်အဆင်ပြေသွားမှာကိုတင်းမလို့လာဘူးနောက်ထပ်အရန်လဲနီးနေပြီဒီနှစ်မှာငါပေးလိုက်နောက်နှစ်ကပြန်ဆက်ရမှာဖြစ်ချင်တော့နောက်နှစ်က9နှစ်မြောက်ဖြစ်နေတယ်အကျွေးလွှတ်ရမယ်နှစ်ဖြစ်နေတယ်ဒုက္ခပဲဒီတစ်နှစ်အတွင်းမှာချက်ချင်းပြန်မပေးရင်တော့ငါရဲ့ငွေကြေးတွေဆုံးရှုံးပါပြီဆိုတဲ့စိတ်သဘောနဲ့နှီးမျိုးစုံလှက်ပတ်ပြီးတော့ချင်းငားလို့မရအောင်အကြံဖန်တွေလုံမှဆိုးတဲ့အတွက်ကြောင့်မလို့ဘုရားသခင်ကတတိပေးတယ်ဆိုးညစ်တဲ့စိတ်သဘောတင့်စီကိုမရောက်လာစေနဲ့ဒါကြောင့်မို့ကျွန်တော်တို့ပေးကမ်းခြင်းနဲ့ပတ်သက်ပြီးဆိုရင်ဓမ္မဟောင်းပဲဖြစ်ဖြစ်ဓမ္မသစ်ပဲဖြစ်ဖြစ်ဘာကိုပဲအတိတ်ကပြောနေလဲဆိုရင်စိတ်နှလုံးကိုပဲပြောနေတယ်ပမာဏကိုမပြောဘူးစိတ်နှလုံးကိုပဲပြောနေတယ်နကောခန်းကြီးကိုငယ်6ကနေခွန်မှာအနေငယ်သောမျိုးစေ့ကိုကျဲသောသူသည်စဘာအနေငယ်သာရိပ်ရမည်များစွာကျဲသောသူသည်များစွာရိပ်ရမည်ဟုမှတ်ကြလော့လူတိုင်းကိုလိုလျောက်လှူရဤနှမျောသောစိတ်နှင့်မလှူရမလှူဘဲမနေရဟုစိတ်ထင်နှင့်မလှူရအချောင်းမူကစေနာစိတ်နှင့်လှူသောသူကိုသာဖျားသခင်နှစ်သက်တော်မူ၏ဒီချမ်းစာကနေပြီးတော့ကျွန်တော်တို့သိရတဲ့အချက်လေးတစ်ချက်ရှိပါတယ်အဲ့ဒါကတော့မလှဘဲငါနေရင်တော့လူတွေကငါ့ကိုကြည်နေတော့မှာပဲမလှဘဲမနေရင်တော့ငါကောင်းကြီးရမှာမဟုတ်ဘူးထင်တယ်ငါနည်းနည်းတော့လှူလိုက်မယ်ဒါမှငါကောင်းကြီးရမယ်ဆိုတော့ကျွန်တော်တို့ကတခါတည်းမှာဘုရားเจ้าနေမှာခံယူရတဲ့နှုတ်ကပတ်တော်တွေကပေးမှရမယ်ဆိုတော့ခံယူချက်တွေဖြစ်လာတဲ့အခါမှာကျွန်တော်တို့ရဲ့ငွေချေးပိုင်းဆိုင်ရာလှူဒန်းခြင်းဟာရည်ရွယ်ချက်ကဘာဖြစ်လာလဲဆိုတော့ကောင်းကြီးရဖို့ဖြစ်လာတယ်။ကောင်းကြီးမိုးတွေရွာနေပြီဟာလေလို့ရ။ဘာသဘောလဲမသိဘူးကျွန်တော်တရားဟောတိုင်းမိုးအရန်ရွာတယ်။တနေ့ချိန်လုံးဝမရောက်တနေ့ service အားလုံးအဆင်ပြေတယ်။ကျွန်တော်တရားဟောပြီဆိုရင်မိုးကရိုးရိုးရွာတာမဟုတ်ဘူး။အားစပါစရွာတယ်။ဒါချင်းလို့ပြောတာ။အားစပါစ။အားရပါရပဲဟာလေလို့ရ။အထူးသဖြင့်ဘယ်အချိန်မှလဲဆိုရင်အဲ့ဒီကောင်းကြီးမင်္ဂလာအကြောင်းပြောတဲ့အချိန်မှဟာလေလုယာနှမျောတဲ့စိတ်နဲ့မလှူရဘူးတဲ့ကိုယ့်အကိုပြန်မေးပဲကိုယ့်အကိုပြန်စဉ်းစားကြည့်ပါနှမျောသောစိတ်နဲ့ဘယ်နှချိန်လှူခဲ့ပြီးပြီလဲဒါမှမဟုတ်ရင်ကျမ်းမာခြင်းလို့ချမ်းသာခြင်းလို့ကောင်းကြီးဖြစ်ခြင်းလို့မင်္ဂလာရှိခြင်းလို့ဘယ်နှချိန်လှူခဲ့ပြီးပြီလဲတခုခုဖယားငါ့ကိုပြန်ကောင်းကြီးပေးမှာပဲဆိုရင်လိုချင်တဲ့စိတ်နဲ့ဘယ်နှယောက်လှူခဲ့ပြီးပြီလားသူပြင်ဆယ်ဖို့တဖို့အကြောင်းကိုကျွန်တော်တို့တရားတွေဟောတဲ့ခါမှာဆယ်ဖို့တဖို့ဆိုတာကသူကလမ်းနှလမ်းကိုသူကပေါ်ပြထားတာဟုတ်တခုကတော့ချိန်ချင်းနဲ့ဆိုင်နေတဲ့သူကဖယားသခင်ရဲ့ငွေချေးကိုဓမြတိုက်တယ်လို့ယူတဲ့သဘောတက်ရောက်တယ်နောက်တခုကကျတော့ဆယ်ဖို့တဖို့မှန်တဲ့လူကြတော့လေကောင်းကင်ဘရင်ပေါက်ကိုဖွင့်တယ်ဆိုတော့ဖယားကလည်းပြောတယ်ကောင်းကြီးမင်္ဂလာအကုန်သွန်းလောင်းမယ်မသွန်းလောင်းဘူးဆိုတာစုံစမ်းကြည့်ပါတဲ့ဆိုတော့ကျွန်တော်တို့ကဆယ်ဖို့တဖို့လှူတဲ့ခါမှာ ตัวตะคาลีส่งซ้านน่ะเราไม่ซู้บ่าวได้แม้ตัวลาไหนส่งซ้านนี่แหละตัวพะยาเซบอดบ่ไปพี่เนาะก๋องจีเนาะจนบักก็เราปี้ตั๋วพี่โกรบักก็ไปจั่นเนาะเลยจนบักก็ไปพี่โกรบักก็ประเด็นบ่าวพ่นเนาะก๋องเงินเบรมบ่าวนี่พ่นมั้ยอกုံเซ็นเตอร์โกรอฉันจนอฉันเนาะจนปี้ตั๋วพี่สนเซบอดบ่เยอู้ติจักก็บ่าผิดล่ะเลยโซบิโซรก๋องเงินประเด็นบ่าวพ่นหมดเคสผิดล่ะก๋องเงินประเด็นบ่าวพ่นเลยสออกูโมยั่วนี่ดาวบอกดาအဲ့တော့သူကနားလည်အောင်ပြောပြတာပါကောင်းကင်ပြင်ပေါက်ဖွင့်နေဆိုတာဖခါကသူ့နီလန်းနဲ့ငါကောင်းကြီးပေးမယ်လို့ပြောတာအဲ့သူ့နီလန်းဟာငွေကြေးဟုတ်ချင်မှဟုတ်လိမ့်မယ်တင်ချမ်းမာနေတာလည်းကောင်းကြီးမင်္ဂလာပဲငွေမကုန်ဘူးတခါဒီငွေရမ်းရှာတယ်တလားတယ်နဲ့ဆေးဝါအကုန်ပြန်သိမ်းသွားတယ်ကိုကငါးနှစ်လောက်စုထားတဲ့ငွေကြေးတလားတယ်နဲ့ဆေးဝါသိမ်းသွားစီးပွားရေးသမားတွေလက်ထက်ရောက်သွားဆရာဝန်တွေလက်ထက်ရောက်သွားဒါမျိုးတွေဖြစ်တတ်တယ်ကျမ်းမာနေတာလဲဖခင်ကောင်းကြီးဖြစ်တယ်ဟာလေလုယာအဲ့ဒါသူနီလန်းသူနီလန်းဂျိတ်တချင်းနေခံစားနေရတာလဲအဲ့ဒါလည်းကောင်းကြီးမင်္ဂလာပဲအာမင်ဒါမှကျွန်တော်တို့ကမဟုတ်ဘူးငွေပေးရင်သူကငွေရခြင်းတယ်ဒီလိုလဲတရားတွေဟောကြသေးတယ်ငွေချဲတဲ့လူကငွေရတယ်ဆိုတော့ကျွန်တော်တို့အဒီရတွေကမမားတယ်လို့ကျွန်တော်ပြောနေတာမဟုတ်ဘူးเนาะအဲ့ဒီနှုတ်ကပတ်တော်တွေပေါ်မှာကျွန်တော်တို့ကနားလေတဲ့ပုံစံမားတာရယ်ဆရာတွေရဲ့တရားဟောချက်မှာလိုအပ်ချက်တွေရှိသွားတာတွေရောက်ကြောင်းမလို့ကျွန်တော်တို့ဒီဘုရားသခင်ရှင်ကိုချင်းကတ်တိုင်းမှာအလှူဒါနကိုပေးတဲ့အခါခါတိုင်းမှာစိတ်တဘောကမမှန်တော့ဘူးဒါကြောင့်ဘုရားကစိတ်တဘောမှန်ဖို့ရန်အတွက်နှမျောတဲ့စိတ်ရှိရင်ကျွန်တော်ပြောရင်လှူမနေနဲ့ဘာကောင်းကြီးမှဖြစ်မှာမဟုတ်ဘူးဒါမို့ဒီချမ်းစာကနေကျွန်တော်သိရတဲ့အရာတစ်ခုကဘာလဲဆိုတော့စေတနာစိတ်နဲ့လှူသောသူကိုသာဖခင်ကကောင်းချီးပေးမှာဖြစ်တယ်။ဟာလေလုယာ။ဖခင်ကနှစ်သက်တာဖြစ်တယ်။ဒါကြောင့်တနည်းအားဖြင့်ပြောမယ်ဆိုအလှူပေးတဲ့သူတိုင်းကိုဖခင်ကောင်းချီးမပေးဘူး။စေတနာစိတ်တနည်းအားဖြင့်မှန်ကန်တဲ့နှလုံးသားနဲ့ပေးသောသူကိုဖခင်ကောင်းချီးပေးတယ်။ဒါဆိုရင်ငွေချေးပမာဏကအဓိကလားနှလုံးသားကအဓိကလား။ဒါပေမဲ့ဒီလိုတော့မလောက်ကြနဲ့တော့ဖခင်သခင်ကျွန်တော်နှလုံးသားကိုကိုရောကိုပေးပါတယ်။ပြီးရင်ဘာလှူငွေမှလည်းပါမလား။ကျွန်တော်ရဲ့နှလုံးသားဆိုတာကျွန်တော်ရဲ့လှုပ်ဆောင်ချက်အပြင်ပေါ်ပြရတာဖြစ်တယ်အာမင်ပစုံတယောက်သောသူကိုချစ်တယ်ဆိုရင်အဝေးကနေပြီးတော့နှလုံးသားကိုပေးတယ်နော်ချစ်တယ်နော်ပြောနေလို့မရဘူးချစ်တဲ့အကြောင်းလေးတော့ပြရတယ်လက်ဆောင်ပါညာပေးရတယ်စကားလေးတော့ပြောရတယ်မဟုတ်ဘူးလားတနည်းအားဖြင့်ပြောမယ်ဆိုရင်နှလုံးသားထဲမှာချစ်တယ်ဆိုတဲ့အကြောင်းအရာတွေကိုလက်တွေ့မှာပေါ်ပြရတယ်ကြောင့်တဲ့ဖယားကိုချစ်တယ်ဖယားပေါ်မှာတကယ်ကိုစိတ်အားကြီးတယ်ဟောတကယ်ကိုစေတနာစိတ်ပါတယ်ဆိုရင်အဲ့လူကမလှူပဲလဲမနေနိုင်ကြတော့ဘူးသူအဲ့လိုရှိတယ်ကြောင့်ဖယားသခင်ကျွန်တော်တို့ရဲ့အသက်တာထဲမှာသူကငွေချေးကိုတောင်းဖို့ဖယားသခင်စိတ်ဝင်စားဘူးသူတောင်းတာနှလုံးသားဖြစ်တယ်ဘာကြောင့်လဲအဲ့နှလုံးသားမှန်ရင်နှလုံးသားကိုရရင်အကုန်လုံးရတယ်ဆိုတာဖယားသိထားတယ်ဟာလေလုယာဘာကြောင့်ကျွန်တော်တို့ကလည်းဖယားစီချင်းကတ်တဲ့ခါမှာဖယားစီကငွေချေးကိုညှော်တာမဟုတ်ဖယားနှလုံးသားကိုရဖို့ဖြစ်တယ်အာမင်ဟေးဖယားသခင်ကိုရရင်အကုန်ရတာပဲမဟုတ်ဘူးလားဖယားသခင်နှစ်သက်တဲ့ဆိုရင်ကျွန်တော်တို့တဏ္ဍာရီမှာကောင်းကြီးဖြစ်တာပဲမဟုတ်ဘူးလားအာမင်ဘာကြောင့်ဖယားရှင်နှစ်သက်သောအတ္တဓာဖြစ်ဖို့လိုတယ်ဖယားရှင်နှစ်သက်သောပေးကမ်းခြင်းဖြစ်ဖို့လိုတယ်ဖယားရှင်နှစ်သက်သောအလူဒါနဖြစ်ဖို့လိုတယ်ဟာလေလုယာဖယားသခင်ကတကယ်တော့ပေးကမ်းခြင်းဆိုတဲ့အရာကိုပြင်ဆင်တာကကျွန်တော်တို့အတွက်ဖြစ်တယ်သူတို့မဟုတ်ပါဘူးကောင်းကင်မှာကျွန်တော်တို့ရဲ့ငွေကြေးလည်းမလိုပါဘူးအထူးသဖြင့်ဒီချင်းသေးရုပ်တွေဖះမလိုဘူးစဉ်းစားကြည့်ဖះမလိုတော့မှလည်းကောင်းကင်ပေါ်မှာဖះသခင်ကတခါအလင်းဖြစ်စေဆိုပြီးတော့ဖန်ဆင်းထားတော့ကောင်းကင်ပေါ်ရဲ့အလင်းကနည်းနည်းများတော့မိတာပေးရလေကျွန်တော်တို့ထက်ပုံများတယ်အဲ့တော့ငါမင်းတို့ရဲ့ငွေကြေးလိုတယ်ငါဘေးတွေဆောင်ရအောင်မယ်မရှိဘူးကျွန်တော်တို့ပဲဆောင်ရတာဘေးကဖယားသခင်တို့ကျွန်တော်တို့ရဲ့ငွေချေးကိုမလိုအပ်ဘူးဒါပေမဲ့အဲ့ဒီငွေချေးအားဖြင့်ကောင်းကြီးမင်္ဂလာဖြစ်ဖို့ဖယားကလမ်းကိုပြင်ဆင်တာဖြစ်တယ်အာမင်ကျွန်တော်တို့သူ့ဘုံမှာချစ်တဲ့ယာသူ့ဘုံမှာစေနာစိတ်အားဖြင့်ကိုးကွယ်ခြင်းဆိုတဲ့ယာကိုငွေချေးအားဖြင့်ပေါ်ပြလို့ရအောင်နီလန်းကိုပြင်ဆင်ထားတာဖြစ်တယ်ဒါကြောင့်ကျွန်တော်တို့အသင်းတော်မှာကျွန်တော်တို့အလူငွေချေးနဲ့ပတ်သက်ပြီးပြောတဲ့အခါမှာအခုချိန်မှာကျွန်တော်တို့အားလုံးငွေချေးနဲ့ကိုးကွယ်ရအောင်အဲ့လိုပြောလို့ရှိတယ်ငွေချေးနဲ့ကိုးကွယ်ရအောင်အဲ့ဒီလိုမျိုးပြောလို့ရှိတယ်ဘာကြောင့်လဲငွေချေးနဲ့ကျွန်တော်တို့လှူလိုက်ချင်ရမဖြစ်မနေလှူရမှာမဟုတ်ဘဲနဲ့မဖြစ်မနေလှူရမှာမဟုတ်ဘဲနဲ့စေနာစိတ်အပြင်လှူဖို့ဆိုတဲ့အရာဖြစ်တယ်ဟာလေလုယစေနာစိတ်ဆိုတဲ့အရာပါလာပြီဆိုတော့သူကဆေဖို့တဖို့ဆိုတော့မစင်စားတော့ဘူးဆေဖို့တဖို့ကအရန်နေတယ်လို့ပဲသူစင်စားတော့တယ်ဒါကြောင့်မို့ကျွန်တော်တို့ဆေဖို့နှစ်ဖို့ဆိုတဲ့အဖွဲတွေတွေ့ရတယ်သုံးဖို့ဆိုတဲ့အဖွဲတွေတွေ့ရတယ်လိုအပ်ရင်လိုလိုက်တော့အကုန်လုံးရောင်းမယ်လှူမယ်ဆိုတဲ့အဖွဲတွေလည်းတွေ့လာရတယ် ဘာကြောင့်ဒီလူတွေလူနိုင်တာလဲဒီလောက်တန်ဖိုးရှိတဲ့ပစ္စည်းတွေကိုဒီလောက်ထိဆွဲမက်စရာကောင်းတဲ့အရာတွေကိုလူနိုင်ရတာလဲလို့စဉ်းစားတဲ့အခါမှာတို့ဒီတို့ရှိတဲ့ထဲကနေပြီးတော့ဖဲ့ပြီးတော့လူတာမျိုးမဟုတ်ဘဲနဲ့ရှိသမျှကိုအကုန်ပေးကြတာဖြစ်တယ်စေရနာစိတ်ပါလို့ဖြစ်တယ်ဒါကြောင့်မလို့ဒီနေ့အေလီယာတို့အေလိရှဲတို့ရဲ့အသက်တာထဲမှာတွေ့ခဲ့တဲ့မဟုတ်ဆိုးမတွေရဲ့အသက်တာကိုကြည့်လိုက်တဲ့အခါမှာတခါတည်းတို့တွေဟာရှိတဲ့ထဲကနေပြီးတော့တို့စီကိုရောက်လာတဲ့ဖခင်သခင်ရဲ့လူဖြစ်တဲ့အေလီယာတို့အေလိရှဲတို့ကိုရှိတဲ့ထဲကနေဖဲ့ပေးတာမဟုတ်ဘဲနဲ့တို့စားစရာဒါပဲကျန်နေတာအကုန်လုံးကိုပေးတာဖြစ်တယ်ဟာလေလုယာဘာကြောင့်လဲစေတနာစိတ်ကြောင့်ပေးနိုင်တာမဟုတ်ရင်တော့ငါ့အတွက်လည်းခြံရအောင်မယ်ဆိုတဲ့ຢာလေးကရှိနေအောင်ပါဒါကြောင့်နှလုံးသားကိုရရင်အဲ့ဒါအကုန်ရတာပဲကြောင့်ဖရာသခင်ကြီးကျွန်တော်တို့ရဲ့နှလုံးသားကိုအပိုင်လိုခြင်းနဲ့ဖရာဖြစ်တယ်အဲ့ဒီလိုပဲကျွန်တော်တို့အတွက်အရေးကြီးဆုံးသိထားဖို့လိုတယ်ငါတို့ဖရာသခင်နှလုံးသားကိုရဖို့လိုတယ်အာမင်ကြောင့်တစ်ပတ်ဝန်းကျင်မှာကြည့်လိုက်ပါကောင်းကြီးမင်္ဂလာဖြစ်နေတဲ့ယုံကြည်သူတွေရဲ့အသက်တာဟာဖရာသခင်နှလုံးသားကိုဂိုင်လှုပ်နိုင်တော်သူတွေဖြစ်တယ်ဖျားသခင်ကိုလှုပ်ရှားစိတ်လှုပ်ရှားစေတဲ့သူတွေဖြစ်တယ်ဖျားသခင်ကိုယဉ်ခုန်စေတဲ့သူတွေဖြစ်တယ်ဒီလိုပြောရမယ်အာမင်အဲကြောင့်သူတို့ရဲ့အလိုဆန္ဒပြည့်ဖို့ဖျားသခင်ဘက်ကမလှုပ်ပေးနိုင်တာဘာတစ်ခုမှမရှိဘူးဆိုတဲ့အရာကိုတွေ့ရလိမ့်မယ်အဲကြောင့်နံပါတ်၁ချက်ဒီချမ်းစာအဖြစ်မှာသိရလဲကျွန်တော်ရဲ့အသက်တာတွေမှာနှမျောတဲ့စိတ်အတ္တကြီးတဲ့စိတ်စိုးညစ်တဲ့စိတ်သဘောတွေကိုဖျားသခင်ကဖယ်ရှားစေခြင်းနဲ့ညင်းဆန်စေခြင်းအာမင်ဘယ်နှယောက်ကညင်းဆန်ဖို့ဖယ်ရှားဖို့အစဉ်သင့်ဖြစ်ပါသလဲကျွန်တော်လက်များကိုမြင်ချင်ပါတယ်ယုံကြည်ခြင်းနဲ့လက်ထောင်ပြီးတော့ဘုရားရှင်မှာဝန်ခံရအောင်ကျွန်တော်ကလိုက်ဆိုပါငါ့ရဲ့အတ္တတွေမှာနှမျောတဲ့စိတ်ကိုညှင်းဆန်တယ်အတ္တသဘောတွေကိုညှင်းဆန်တယ်စိုးညစ်တဲ့သဘောတွေကိုညှင်းဆန်တယ်ငါ့ရဲ့နှလုံးသားသည်ကောင်းစားသောနှလုံးသားဖြစ်တယ်အာမင်ဟာလေလုယာဒုတိယစိတ်သဘောကတော့ဘာလဲဆိုတော့နှမျောတက်တဲ့စိတ်သဘောဖြစ်တယ်ပြောကြည့်ပါနှမျောတက်တဲ့စိတ်သဘောအင်္ဂလိပ်လိုဆိုတော့ grieving heart not grieving ဆိုတဲ့အရာကတော့เนาะဓာတ်ရိုက်တော့မဟုတ်ဘူးဒါပေမဲ့နှမျောသောစိတ်သဘောဆိုတဲ့အရာကစံစာထဲမှာဖော်ပြထားတယ်တရားဟောကြံခန်းကြီး15အငယ်10ကနေ17မှာအတူတူကဖတ်ကြပါစို့အကယ်စင်စစ်သူ့အားပေးရမည်ပေးသောအခါနှမျောသောစိတ်မရှိရအကြောင်းမူကားထိုဒါနကြောင့်သီးဖျားခင်ထာဝရဖျားသည်တင်ပြုတ်လေရာရာလုတ်ဆောင်လေရာရာ၌ကောင်းချီးပေးတော်မူမည်တင်းနေရာပြည်၌ဆင်းရဲသားမပြတ်ရထို့ကြောင့်တင်းပြည်၌ဆင်းရဲငတ်မွတ်သောညီအကိုချင်းတို့အားတင်းဤလက်ကိုကြဲကြဲဖွင့်ရမည်အကြောင်းငါမှားထား၏အာမင်ကျွန်တော်ပြောပြခြင်းနဲ့ဘယ်နိုင်ငံမှာမှဆင်းရဲသားမရှိတဲ့နိုင်ငံဆိုတာမရှိဘူးကျွန်တော်တို့အရှိတောင်အရှမှာဆိုရင်တော့စင်ကာပူနိုင်ငံကအချမ်းသာဆုံးနိုင်ငံလို့ပြောရင်မမှားပါဘူးနော်အင်ဒိုနီးရှားတို့ဘရူနိုင်းတို့ဒါလေးတော်တော်ချမ်းသာကြပြီတော့နိုင်ငံလုံးအတိုင်းတာပေါ့အသူရဲ့သဘောတရားရလူတိုင်းအလောက်ကန်ရှိတဲ့အားလုံးပညာတက်ကြတယ်အာနော်သူ့နိုင်ငံသားတွေထဲမှာရှင်ရသားဆိုတဲ့အရာကိုမရှိသလောက်ပဲဒါပေမဲ့လည်းကျွန်တော်တို့ယထာဘူတာယုံနေပါသွားရင်နော်အင်ပတာမှာစမတ်ကြတဲ့ကောင်းစားတော်သူများကိုလည်းတွေ့ရတယ်လိုင်စင်နဲ့အမေကုမြန်မာပြည်မှာရှင်တောင်းစားတဲ့လူတွေလိုင်စင်လောက်ရမယ်ဆိုသတင်းတွေပါဖြစ်လို့စင်ကူမာကလမ်းပေးမှာတောင်းစားတဲ့သူတိုင်းသည်license ရှိရတယ်အခါလေးကျွန်တော်တို့နားကနေဖြတ်သွားတဲ့ခါမှာဖြတ်သွားကျွန်တော်တို့ကဖြတ်လျှောက်ယုံလောက်ပဲမဟုတ်ဘဲနဲ့ရက်ပြီးတော့နားထောင်ခြင်းလောက်အောင်တို့ music တွေကိုကျွမ်းကျင်ကြတယ်အမေတို့သုံးတဲ့ equipment တွေကဘုရားကျောင်းက brand တွေထက်တော်ပိုကောင်းနေတတ်တယ်သူရဲ့ skin နဲ့အတန်တွေကလည်းကောင်းသလားမသိဘူးတခါလေးငါဘုရားကျောင်းမှာဒီလူတွေခေါ်ပြီး press ဆောင်ရှိဦးဆောင်ခိုင်းရင်တော့မှတော်တော်လေးပိုကောင်းမယ်လို့ခံစားမိတဲ့အချိန်တွေအများကြီးရှိတယ်အဲ့လောက်ထိအကြီးချင်းပြည့်တဲ့သူတွေဖြစ်နေပေမဲ့အဲ့ဒီတိုင်းနိုင်ငံမှာလည်းဆင်းရဲသောသူတွေရှိတာပဲကျွန်တော်အသင်းတော်တွေထဲမှာလည်းသူမြန်မာပြည်မှာတော့စင်ရဲတော်သူပုံများမယ်လို့ယုံကြည်တယ်အခုခေတ်ကာလမှာပုံများလာမယ်လို့ယုံကြည်တယ်ဒါပေမဲ့ဒါကိုနားလည်စေချင်တယ်ဒါဟာကျွန်တော်တို့အတွက်အခွင့်အရေးတစ်ခုဖြစ်တယ်ဘာအခွင့်အရေးလဲနှမျောသောစိတ်မရှိဘဲနဲ့ကိုညီမဆပေးကမ်းနိုင်ဖို့အခွင့်အရေးတစ်ခုဖြစ်တယ်နောက်တစ်ခုပြောချင်တယ်ဒီအခွင့်အရေးဟာကျွန်တော်တို့ရဲ့အသက်တာထဲမှာဖခင်သခင်ရဲ့မင်္ဂလာကိုဖြစ်စေတဲ့ဖခင်ကနှစ်သက်ရတော်သူဖြစ်စေတဲ့အခွင့်အရေးတစ်ခုလည်းဖြစ်တယ်အာမင်အဲကြောင့်အငယ်တစ်ဆယ်မှာဘလို့ရေးထားလဲပြန်ပြပေးပါအောင်ပေးသောအခါနှမျောသောစိတ်မရှိရပေးတဲ့ခါမှာနှမျောတဲ့စိတ်နဲ့လုံးဝမပေးပါနဲ့တဲ့အဲ့ချိန်မှာပမာဏကိုလည်းမပြောဘူးเนาะအမင်းဘလောက်ပေးမှပြောနှမျောအဲ့စိတ်နှလုံးကိုပဲဖခင်ကအဓိကပြောတယ်အဲ့ဒီစိတ်နှလုံးဟာဘာကိုဖြစ်စေလဲဆိုရင်မင်းပြုတ်လေရာရာမှာငါကောင်းကြီးပေးလို့ရတဲ့စိတ်သဘောဖြစ်တယ်တဲ့ဟွာကျွန်တော်တို့ရဲ့စိတ်တော်ဘယ်လောက်တောင်ရေးကြည့်တယ်ကျွန်တော်တို့ရဲ့အသက်တာမှာတကယ်ကောင်းကြီးခံစားခြင်းလားတကယ်မျက်နှာသာရခြင်းလားကျွန်တော်နေ့စဉ်အသက်ရှင်မှုထဲမှာဘုရားနှစ်သက်တော်အသက်တာနဲ့အသက်ရှင်ခြင်းလား ပေးကမ်းခြင်းဟာအင်ပရမအရေးကြီးတယ်ဒါပေမဲ့အဲ့ဒီပေးကမ်းခြင်းရဲ့နောက်ွယ်မှာရှိရမယ့်အဓိကအချက်ကနှလုံးသားဖြစ်တယ်ပေးရမယ်ဆိုလို့ပေးတာမဟုတ်ဘူးပေးသင့်ပေးထိုက်လို့ပေးတာမဟုတ်ပိုနေလို့ပေးတာမဟုတ်ဘူးလူရှိမှကြားကောင်းအောင်ပေးတာမဟုတ်မျက်နှာလိုချင်လို့ပေးတာမဟုတ်ဘူးတကယ်ကိုတနာသောစိတ်နဲ့ချစ်သောစိတ်နဲ့ရယ်ရောသောစိတ်နဲ့တခါလေနှမျောတဲ့စိတ်လုံးဝမရှိဘဲနဲ့ပေးတာဖြစ်တာဟာလေလုယကျွန်တော်ပြောပြမယ်နှမျောတဲ့စိတ်သဘောဟာကျွန်တော်တို့အသက်တာထဲမှာဘလောက်တောင်ဆိုးစေလဲဆိုတော့မပေးခင်မှာလဲသူကပြဿနာရှာတယ်အဲ့စိတ်ကဆရာတို့ကဖခင်ကြောင့်အဆောက်အဦအတွက်ပြောနေပြီပြောနေပြီပြောနေပြီပြောနေပြီတစ်ပတ်လည်းမဟုတ်နှစ်ပတ်လည်းမဟုတ်အပတ်တိုင်းဖခင်ကြောင့်လာလာတဲ့တော့သူများတွေလည်းပေးတာမြင်တော့ဟာလက်စွပ်တွေပြီးတော့လက်ကောင်တွေပေးလိုက်ဆွေကြိုးတွေပေးလိုက်အပစံနဲ့လူလိုက်ဆိုစီးရင်နေရာလဲပါကြီးအရှိအဖတ်ဖတ်ပြတယ်ဆိုတော့အဲ့ဒါကဟောအရင်ပေးချင်လာတာပေါ့နော်ပေးချင်တဲ့စိတ်သဘောလည်းရှိလာဘာနဲ့ဟာကိုရဲ့ဒီမှာအင်းတံမိုးထားမြတ်တို့ထားတဲ့ပစ္စည်းတွေပဲဖြစ်ဖြစ်ငွေကြေးသိမ်းထားတယ်ပဲထုတ်လိုက်တဲ့ခါကျတော့အဲ့ထုတ်လိုက်တဲ့အချိန်မှာဘာဖြစ်လဲဆိုရင်နှမျောတဲ့စိတ်ဖြစ်လာတယ်အဲ့တော့နှမျောတဲ့စိတ်ကမပေးရသေးဘူးနော်ဘာဖြစ်နေပြီလဲပြဿနာရှာနေပြီကိုအဲ့နှမျောတဲ့စိတ်ကမပေးရသေးဘူးပြဿနာရှာနေပြီ။ဒါနဲ့အောင်ဘလို့ဝဲဖြစ်ဖြစ်လေ။ငါပေးလိုက်မယ်ပေးလိုက်မယ်။ငါမှလည်းဒါလေးပဲရှိသေးတယ်။သူများကြီးလည်းပေးနေပြီဆိုတော့ဘာဖြစ်ငါပေးလိုက်မယ်။နှမျောတော့နှမျောတယ်။ဒါမှမဟုတ်ပေးမယ်ဆိုပြီးတော့အင်းယုံကြည်ခြင်းခြေလှမ်းလို့လည်းပြောတယ်။ပြီးတော့ဒါဘုရားကျောင်းနဲ့ဆိုင်တဲ့ကိစ္စလေ။ငါရိုးရိုးကိစ္စမဟုတ်ဘူး။ဘိတ်မန်တော်နဲ့ဆိုင်တယ်။ဘုရားရဲ့ temple နဲ့ဆိုင်တယ်။အဲဒါမျိုးတွေပေါ့။ဟိုမြေကြီးနဲ့ဆိုင်တဲ့ရတကယ်ကောင်းကြီးပြင်မှာဆရာတို့ကလည်းပြောတယ်လေ။ဟိုမြေကြီးနဲ့ပတ်သက်ကောင်းကြီးပြင်လား။အယောက်စီရင်ခံစားပါဆုတောင်းပေးတယ်။ဟာအဲကောင်းကြီးပြင်လားငါလိုချင်လိုက်တာ။ဘုရားပြနှမျောပေမဲ့ပေးလိုက်တယ်။ပေးလဲပေးပြီးတော့ခါတဲ့အဲ့ဒီအလူငွေအိတ်ထဲထည့်ပြလိုက်တဲ့အချိန်မှာပဲစပြီးတော့အဲ့စိတ်ကပြန်ပေါ်လာတယ်။ဟာပေးလိုက်ပြီ။ကုန်သွားပြီ။မာသွားလားမသိဘူး။ဘာမှမများသွားလားမသိဘူး။ငါအဲ့လိုမသိငါတဝက်လောက်ပဲငါပေးလိုက်ပါတယ်။ဆိုကြည့်နှမျောတဲ့စိတ်ဟာပေးပြီးသွားတဲ့အချိန်မှာလည်းပြဿနာရှာတယ်။အိယာတဲ့အထိပြဿနာရှာတယ်။ကြောက်ကြနဲ့တွေ့နေပြဿနာရှာခံရနေမယ်။ဒီမတိုင်မြင်မဲ့ငါ့ကိုပေးလိုက်တာ။အာနှမျောတဲ့စိတ်ကတခါလေကိုစီရနဲ့ယောက်ျားစီကူးဆက်တအိမ်လုံးကူးဆက်တခါလေအိမ်မရစားမရနဲ့မဆန်ကဘယ်နဲ့ရောက်သွားပြီလဲမသိဘူး။ပြဿနာတက်နေပြီ။ဒီနှမျောတဲ့စိတ်ဟာဘယ်လောက်ထိကျွန်တော်တို့ကိုဒုက္ခပေးလဲဆိုရင်မပေးခင်လဲပြဿနာရှာတယ်။ပေးပြီးရင်လဲငြိမ့်သက်ခြင်းကိုမဖြစ်စေဘူး။အဲ့တော့နှမျောတဲ့ဆိုရင်ပေးမနေနဲ့ဒါဆိုရင်လည်းအဲ့နှမျောတဲ့စိတ်ကြီးနဲ့တစ်သလုံးနေသွားရင်လည်းဘယ်တော့မှပေးဖြစ်မှာမဟုတ်တော့ပြန်ဘူး။ပြည့်ရတနာပဲ။ပေးသွားမှမသိတော့ဘူးအခု။ဒီနေ့လာတာမှားပြီလားပေါ့။တကယ်တော့အရာခတ်သိန်းကိုဖျားရှင်ပိုင်တယ်။ဟာလေလုယ။ဒါကိုသိဖို့လို့။အရာခတ်သိန်းကိုဘသူပိုင်လဲ။ဖျားရှင်ပိုင်တယ်။ကျွန်တော်ဆရာမစီရဲ့ပတ်စံလေးနည်းနည်းချီးချင်တယ်။ရှိသမျှပတ်စံလေးအကုန်လုံးပေးပါအောင်။ရှိသမျှပတ်စံအကုန်ပေးပါအောင်။ကျေးဇူးတင်တယ်။ပြကောင်းကြီးပေးပါစေ။ပိုင်ရနော်။ပြဒီနေ့အကုန်လုံးသိမ်းလိုက်ပြီ။ဘယ်လောက်ရှိလဲမသိဘူး။ဝါ။ဆရာမကျွန်တော်ကိုလာပြီးပေးတဲ့အခါမှာငိုပြီးတော့လာမပေး။ပြုံးပြုံးလေးနဲ့အလုံးသိမယ်လို့ထင်တယ်ဆီယမအစီမရှိတဲ့ဝင်ငွေတွေကကျွန်တော်အသိလေးရှိတယ်အခုဟာလူရှိမှသိနေတာနောက်ွယ်မှာသိနေတာလည်းအများကြီးပဲဒီလူတွေမသိမှာဆိုလို့ဆိုဆီယမမှာနားလေထားတဲ့အရာတစ်ခုရှိတယ်အဲ့ဒါကဘာလဲဆိုတော့သူပတ်စံအေးထဲမှာရှိသမျှငွေကြေးဟာကျွန်တော်ပိုင်တယ်လို့သူနားလေထားတယ်အဲ့တော့သူကအခုကျွန်တော်တောင်းတဲ့ခါမှာသူဘာသဘောပေါက်လဲဆိုတော့အခုပေးလဲပေးရတာပဲအိမ်ရောက်လို့ပေးလဲပေးရတာပဲပေးရတာချင်းအတူတူပဲအဲ့ဒါသူ့ပတ်စံငါပတ်စံမဟုတ်ဘူးဆိုပြီးတော့ရော့လို့လာပေးသွားတာဖြစ်တယ်တော့သူမှနှမျောတဲ့စိတ်လည်းမရှိဘူးညှို့ညင်တဲ့စိတ်လည်းမရှိဘူးပြုံပြုံလေးနဲ့ရောဘာဖြစ်လို့အဲ့လိုရရရရပေးနိုင်တာလဲလွတ်လွတ်လပ်လပ်ပေးနိုင်တာလေမညိုမညင်မဲနဲ့ပေးနိုင်တာလေစိတ်မဆိုးဘဲနဲ့ပေးနိုင်တာလေဘာကြောင့်ကျွန်တော်အဲ့လိုပြောတော့ချို့တွေကပေးပြီးမှစိတ်ဆိုးတဲ့အဖွဲရှိတယ်ဘာကြောင့်လဲဆိုတော့ तू ပေးလိုက်တဲ့ငွေကိုအသင်းတော်ကဘလို့သုံးလဲဆိုတော့အရင်သိကြတာ तू ကဘလို့သုံးလဲဘလို့သုံးလဲအဲ့လိုမသုံးအောင်ဟာ तू ပတ်စံနဲ့ तू ဒုက္ခတွေရောက်နေတာ သူ့ဘာသူလှူထားပြီးသူဒုက္ခရောက်လာကျွန်တော်တို့ကလည်းဘယ်လိုသုံးပြရမှမသိဘူးဖြစ်နေတယ်အဲ့တော့ဆရာမကအဲ့လိုတော်သားမထွက်ဘူးဘယ်လိုသုံးမလဲဘာလုံးမလဲအဲ့ငါမပြောဘူးအဲ့တော့သူကျွန်တော်ကိုရရရရနဲ့နှမျောနဲ့စိတ်မရှိပဲနဲ့ကျွန်တော်စီကိုလာပေးတယ်ဘာကြောင့်ဆိုတော့သူသဘောပေါက်ထားတယ်ဒီငွေကြေးဟာငါပိုင်တာမဟုတ်ဘူးငါယောက်ျားစီဘလို့ဖြစ်ဖြစ်ငါအယားမဲ့ဥစ္စာဖြစ်တယ်သူ့အပိုင်မဲ့အဲ့တော့အခုပေးတာနဲ့တော့လူရှိမှပေးတာလူအကုန်လုံးသိမယ်အိမ်နောက်ဖေးမှအိမ်ရောက်မှပေးတာကဘယ်သူမှသိမှာမဟုတ်ဘူးအခုကောင်းတယ်ငါပေးလိုက်မယ်ရော်ယူအဲ့တော့ကြည့်ကျွန်တော်တို့ရဲ့နှလုံးသားထဲမှာကျွန်တော်တို့လက်ထဲမှာရှိနေတဲ့အရာတွေအားလုံးဟာကျွန်တော်တို့ပိုင်တာမဟုတ်ဘူးဆိုတာကိုသိလာရင်နှမျောနဲ့စိတ်မရှိတော့ဘူးပါကြောင့်နှမျောတာလေကိုဥစ္စာလို့ထင်တယ်လို့ဘယ်လိုဆရာမကဒါသူ့ဥစ္စာလို့ထင်တဲ့ခါကျတော့စင်ပေါ်ကနေတောင်းနေဆိုငါပြန်ရမှာမဟုတ်တော့ဘူးတော့ငါမပေးပဲနေမယ်ကျွန်တော်ကသူကပထမနည်းနည်းလေးထုတ်ဖို့လုပ်နေတာကျွန်တော်အကုန်ဆိုတယ်သူကအကုန်နဲ့ရောလာပေးတယ်သူစမကုတူရမှာမကြံတော့ဘူးကျွန်တော်လည်းသူကပြန်ပေးမှာမဟုတ်ဘူးသူကျွန်တော်တခုပြောပြချင်တယ်ဆုံးနဲ့ကျွန်တော်ကဇနီးမောင်နှံဖြစ်တယ်တတိယဖြစ်ပြောမယ်ဆိုတလုံးတော့ရတယ်ဖြစ်တယ်သူရ 100% ကိုကျွန်တော်ပိုင်တယ်ကျွန်တော်ရ 100% သူအကုန်ပိုင်တယ်ဆရာမကငါကနေရမိမဒါပေမဲ့ငါရပတ်ဆိုင်ရတော့နေနဲ့မဆိုင်ဘူးတော့လို့မပြောဘူးမပြောဘူးသူသိနေတဲ့အရာတစ်ခုကကျွန်တော်ဘလောက်ပဲတိမ့်တိမ့်သူ့တက်တာထဲမှာတစ်စုံတစ်ခုလိုရင်ကျွန်တော်အဲ့ငွေကြေးကိုဘလို့ပုံစံဖြစ်ဖြစ်သုံးမယ်ဆိုတော့သူသိပြီးသားဖြစ်တယ်ကျွန်တော်အရန်ကြိုက်တယ်ကျွန်တော်ကားရည်လည်းကုန်သွားပြီခုသူလိုချင်တဲ့အိမ်ကြောင့်ကျွန်တော်ငွေကြေးတွေကိုအသေးချာလေးသုံးဆွဲတာပေါ့နော်ကိုမိသားစုအာနော်ဒီကလေးတွေရဲ့ပညာရေးတွေဒါမျိုးလေးတွေပေါ့လေကျွန်တော်ဖြုံပြိုက်ဖြုံပြလိုက်တာမဟုတ်ဘဲနဲ့လှူအားမချိန်မှလှူမယ်သုံးအားမချိန်မှသုံးမယ်တကယ့်ကိုတိုးပွားဖို့ရန်အတွက်လည်းကျွန်တော်ကမြုံနံပြီးတော့လှုပ်ဆောင်ရင်းကနေပြီးတော့ကျွန်တော်အရန်တံမိုးထားတဲ့ကားလေးပဲဒါပေမဲ့ဆရာမကသူအိမ်ပေါ့နော်အိမ်နဲ့ပတ်သက်ပြီးဝယ်ဖို့ဖြစ်လာတဲ့ခါမှာဒီအတွက်ငွေလိုတယ်လို့ပြောတဲ့ခါမှာကျွန်တော်အကြိုက်ဆုံးရအားလုံးကိုကျွန်တော်ရောင်းပြီးတော့အိမ်ကိုကျွန်တော်ဝယ်ဖို့ပြင်ဆင်တယ်။ဘာကြောင့်လဲကျွန်တော်နဲ့ဆိုင်တဲ့အရာခက်သိမ်းဆရာမပိုင်တယ်လို့ကျွန်တော်နားလေတော့ကြောင့်လို့ကျွန်တော်မှနှမျောတဲ့စိတ်မရှိဘူးတွန့်တိုတဲ့စိတ်မရှိဘူးချစ်တဲ့စိတ်နဲ့ကျွန်တော်သူ့ရဲ့အလိုဆန္ဒပြည့်ကိုကျွန်တော်လှုပ်ဆောင်ပေးတယ်တင်းရဲ့ရှိသမျှအရာခက်သိမ်းကိုဖရားပိုင်တယ်နောက်ဆုံးတင်းအသက်ကိုဖရားပိုင်တယ်တင်းရဲ့အရာခက်သိမ်းကိုဖရားတင်းသားသမီးတင်းမိသားစုအကုန်လုံးကိုဖရားပိုင်တယ်ဆိုတာကိုသိလာပြီးဆိုရင်ဖရားသခင်နဲ့ပတ်သက်သမျှမှာသင်ပေးရမှာနှမျောတော့မှာမဟုတ်ဘူးလိုရင်လိုတဲ့အချိန်မှာဆင်းသင်းရှိရအာမင်ဘယ်အချိန်မှာလိုနေလဲဘုရားရဲ့အမှုတော်မြတ်ထဲမှာဘယ်ခန္ဓာမှာလိုနေလဲအသင်းတော်မှာဘယ်နေရာလေးကဒီချိန်ကလိုအဆုံးဖြစ်နေငါမှဘာရှိလဲငါဒီချိန်မှာဘယ်လိုလုပ်ရမလဲဒီချိန်ကတော့လိုနေဒီချိန်ကတော့ပေးရမယ့်အချိန်ဖြစ်တယ်သင်ဟာပမာဏလေးစဉ်းစားမနေဘူးလိုအပ်တဲ့အရာမှာဘုရားနိုးဆိုတဲ့အချိန်မှာဘုရားခန့်သင်းကိုစကားပြောတဲ့အချိန်မှာအရာခန့်သင်းကိုပေးဖို့ဆင်းသင်းရှိနေဘာကြောင့်လဲငါရဲ့နှလုံးသားကိုပိုင်တဲ့ဘုရားဟိုးဘုရားရဲ့နှစ်သက်စေသောအသက်တာတိုင်းငါဖြစ်လာပြီဆိုရင်ယေရှုဘုရားနဲ့ဆိုင်တာလဲငါအပိုင်မဲဆိုတာသိထားပြီးသားဖြစ်တယ်အနာဂတ်အတွက်လည်းမစိုးရိမ်ဘူးထုတ်ပဲနဲ့ဖျားဆိုတာသိထားတဲ့ခါမှာငက်ပြတ်မှလည်းမစိုးရိမ်ဘူးဟာလေလုယာအာမင်သင်ဟာပေးကမ်းဖို့နှလုံးသားအပြည့်နဲ့အစင်သင်းရှိနေတော်သူဖြစ်တယ်ဟာလေလုယာဖျားနာမသားရေးဘုန်းကြီးပါစေအာမင်ကျောင်းစာလန်24အငယ်တက်ကဒီလိုပြောတယ်ထာဝရဖျားသည်မြေကြီးနဲ့မြေကြီးတစားကို၎င်းလောကတဲ့နဲ့လောကသားတို့ကို၎င်းပိုင်တော်မူ၏အာမင်ဖျားမပိုင်တာဘာမှမရှိဘူးဟာလေလုယာဒါကြောင့်မို့ကျွန်တော်တို့ဟာဖျားကတောင်းတဲ့အချိန်မှာစေရနာစိတ်ရရောရစိတ်နဲ့အစင်မြဲပေးတတ်ဖို့လိုတယ်။ဒါကမှဘုရားရှင်ကဘုရားကျောင်းထဲမှာပဲမတောင်းဘူးလမ်းပေါ်မှာလည်းတောင်းတတ်တယ်။ကိုယ်အိမ်ဘေးကလူလည်းဖြစ်နေတတ်တယ်ဘုရားတောင်းတဲ့ပုံစံ။အမှုတော်ဆောင်တစ်စုံတစ်ယောက်ရဲ့လိုအပ်ချက်လည်းဖြစ်နိုင်တယ်။ဒါကတည်းကဘုရားကဧဝံဂေလိအရာအဖြစ်နဲ့အစီအစဉ်တွေအဖြစ်နဲ့တောင်းဆိုတတ်တယ်။အချို့တွေကလည်းအမှုတော်ဆောင်ကိုပေးမှကောင်းကြီးခံစားမယ်လို့ထင်နေသူတွေအများကြီးရှိတယ်။ဒါကတည်းကဘုရားရှင်ကောင်းကြီးမင်္ဂလာကိုတရောင်းစားစီကလည်းလာတတ်တယ်။ဒီထက်မှတောင်းစားပြီးတော့ဒီနေ့ဘုရားကျောင်းလာတတ်တော်သူတွေရှိတယ်ဆိုဘုရားကောင်းကြီးပေးပါစေ။ကျွန်တော်သိရကျွန်တော်တို့တင်းတော်ထဲမှာအရင်တော့ပြည်တစားလုပ်ငန်းလုပ်ခဲ့ပြီးတော့မှလွတ်မြောက်တော်သူတွေအများကြီးရှိတယ်။အရင်တော့ KTV မှာအချိန်များကြီးပေးခဲ့တဲ့သမီးလေးတွေရှိတယ်။ဒါပေမဲ့ခုလွတ်မြောက်လာတဲ့ခါမှာယုံကြည်သူတွေဖြစ်လာတယ်။ hallelujah သူတို့ကိုလက်ခုပ်ပြီးပြောကြိုဆိုကြရအောင်။ကျွန်တော်တို့အတင်းတော်မှာ LGBTQ เนาะလိင်တူနဲ့ပတ်သက်ပြီးတော့တခါလေးစိတ်ဝင်စားပြီးအဲ့ဒီအဲမှာရှောက်ခဲ့လူတွေအများကြီးပဲယေရှုမေတ္တာအဖြစ်ထိုထဲကလွတ်မြောက်တော်သူတွေရှိလာတယ်။သူတို့ကိုလည်းလက်ခုပ်ပြီးပြောကြိုဆိုကြရအောင်။ကျွန်တော်တို့အတင်းတော်ထဲမှာတကယ်စင်ရနံပါပြီးတော့အိမ်တွေကိုလည်းငားနေရပြီးနောက်ဆုံးကျူးကျော်အဆင့်အဲ့လိုအနေထားအထိနေရတော်မိသားစုတွေရှိရသူတို့ကိုလည်းကျွန်တော်တို့မိသားစုဝင်နေနေနဲ့လက်ခုပ်တီးပြီးကြိုဆိုကြရအောင်ဟာလေလုယာ ကျွန်တော်ပြောပြမယ်ဘေးကင်းခြင်းစွန့်ကြဲခြင်းစေနာစိတ်ရှိခြင်းဟာတင်မှာဘလောက်ရှိလဲဘလောက်ကျွယ်ဝလဲဆိုတာနဲ့မဆိုင်ဘူးဘာကြောင့်လဲတခါတည်းမှာအချမ်းသာဆုံးတနည်းအားဖြင့်ပြန်ဒီလိုစကလုံးသုံးရတာပေါ့နော်အပေးနိုင်ဆုံးသူတွေဟာဘာလို့လဲဆိုရင်အရန်စင်းရတဲ့သူတွေဖြစ်နေတတ်တယ်သူတို့လာပေးတာသူတို့ရှိရတဲ့အကုန်လုံးကိုလာပေးကြတာခဏမှငွေချင်းချေဝတဲ့လူတွေကရှိတဲ့အများကြီးတွေကတည်တည်လေးကိုလာပေးတာဒါပေမဲ့တစ်ခါတည်းမှာပမာဏအနေနဲ့နည်းတယ်ဒါပေမဲ့တကယ်တကယ်သူတို့ရဲ့ life ကိုကြည့်လိုက်တဲ့အခါမှာဒါသူတို့ပိုင်သမျှအကုန်ဆိုတာကျွန်တော်ကောင်းကောင်းသဘောပေါက်တယ်တော်ကဆီယမတက်တည်ခန်းတဲ့သမီးလေးအကြောင်းဆိုရင်နော်သူလည်းသင်းတော်မှာဒါတက်ရောက်နေပါတယ်ဒါနဲ့နော်ဆီယမကအာသူပြီးခဲ့တဲ့ Sunday ရလာမသိဘူးဆူတောင်းလာခန်းတော့ကျွန်တော်တက်ပုံပြဒီသမီးလေးပေါ့တဲ့အခုသူစပင်လေးတွေရှေ့လာပြီတဲ့ဆီယမကပြောတယ်ဟုတ်လားဆိုကျွန်တော်ကြည့်တော့ဘာဖြစ်လို့သမင်ရှည်လို့ပြောတာလဲဆိုတော့မဟုတ်ဘူးတဲ့သူကဘုရားကြောင့်အဆောက်အဦတဲ့သူလှူခြင်းနဲ့ဒါမှမဟုတ်သူကပတ်စံမရှိဘူး။နေကလာပြီးတော့ဒီမှာတော့သူခဲခဲခဲရုန်းကန်နေရတာဖြစ်တယ်။ပညာသင်နေရတာဖြစ်တယ်။ဒါဆိုသူမှငွေချေးအများကြီးမရှိဘူး။ဒါပေမဲ့သူကဘုရားကြောင့်နဲ့ပတ်သက်ပြီးလှူခြင်းနဲ့ဒါကြောင့်မဟုတ်သူဘာဆုံးပြတ်တာလဲဆိုတော့သူစပင်ကိုဖြတ်ပြီးတော့ရောင်းပြီးတော့အဲရတဲ့ငွေနဲ့ဘုရားကြောင့်ကိုလှူမယ်။သူမှအများကြီးမရှိပါဘူး။ဒါပေမဲ့ရှိတဲ့အရာကလည်းငါဘလို့လှူရမလဲဆိုတာကိုသူစဉ်းစားပြီးတော့သူ့ရဲ့တန်ဖိုးထားတဲ့သူ့ရဲ့စပင်အကောင်းဆုံးသောအလှပကိုသူလှူတမ်းမှုဆုံးဖြတ်တယ်အဲ့ဒီနှလုံးသားကိုဘုရားနှစ်သက်တာဖြစ်တယ်ဟာလေလုယာအာမင်အဲ့တော့ပထမတစ်ခုအတ္တကြီးတဲ့စိတ်တဘောကိုကျွန်တော်တို့ညင်းဆန်ရမယ်အာမင်နောက်ထပ်တစ်ခုနှမျောတဲ့စိတ်တဘောကိုညင်းဆန်မယ်ကျွန်တော်တို့လက်မြောက်ခဏလုံးမြောက်ပြင်အောင်ဝန်ခံရအောင်ငါရဲ့စိတ်တဘောသည်နှမျောသောစိတ်တဘောမဟုတ်ဘူးရေရောသောစိတ်တဘောဖြစ်တယ်စေနာစိတ်နဲ့ပြည့်နေသောစိတ်တဘောဖြစ်တယ်ဖျားသခင်ရဲ့စိတ်တဘောဖြစ်တယ်ယေရှုနာမနဲ့ဝန်ခံပါ၏အာမင်ဆက်လက်ပြီးတော့နောက်ထပ်စိတ်တဘောနှစ်ခုလည်းကျွန်တော်ပြောခြင်း ਨੇ အဲ့တော့နောက်ထပ်စိတ်တဘောနှစ်ခုကတော့တရားဟောကြံခန်းကြီး15 12ကနေ14မှာပါပါတယ်အဲ့ဒါကတော့ဘာလဲဆိုတော့ရက်ရောတဲ့စိတ်တဘောဖြစ်တယ်ပြောကြည့်မလားရက်ရောတဲ့စိတ်တဘောအဲ့မဲ့ဒီရက်ရောတဲ့စိတ်တဘောကြတော့ငင်းဆန်ရမှာမဟုတ်ဘူးတိုးတက်ရမှာဖြစ်တယ်ဖွံ့ဖြိုးရမှာဖြစ်တယ်အာမင်ပြုစုရမှာဖြစ်တယ်ဟာလေလုယာကျွန်တော်ပြောပြမယ်ကျွန်တော်တို့ဟာစိတ်တဘောကိုပြုစုလို့ရတယ်ဆိုတာကိုသိစေခြင်း ਨੇ ကဲချမ်းစာကိုအတူဖတ်ရအောင်သင်းညီကိုချင်းဟေပြဲအမျိုးယောက်ျားမိန်းမသည်သင်၌ကျွန်ဖြစ်၍6နှစ်အစေခံပြီးမှဓမ္မနှင့်ရောက်လင်လွတ်ရမည်လွတ်တော့ခါလက်ချီးမလွတ်ပဲသင်းဖျားသခင်ထာဝရဖျားသည်ကောင်းချီးပေးတော်မူသည့်အတိုင်းသင်ဤသောစုကောင်းတဲ့တလင်းစပစ်သီးနေရာခြင်းတဲကညာစွာပေးရမည်ဘလောက်ပေးရမှာလဲဘလောက်ပေးရမှာလဲညာစွာပေးရမယ်။အော်သူကတော့ငါရဲ့အိမ်မှာအလုပ်လုပ်ခဲ့ပြီးပြီ6နှစ်တောင်အလုပ်လုပ်ခဲ့ပြီးသွားပြီ။အခုက9နှစ်မြောက်ဆိုတော့ကျွန်ဘွားကလွတ်ပေးရတော့မယ်။သူရဲ့နီလန်တိုင်းပဲ။ကဲလွတ်တော့ဆိုပြီးသွားဆိုပြီးတော့တခါတည်းတသန်လုံးကျွန်ခံလာခဲ့တာပြန်လဲပြန်သွားအောင်ဘာမှလည်းစုမှုဆောင်မီမရှိ။ကားတဲ့သူတို့မိသားစုဖြစ်မှာမဟုတ်ကျွန်မိသားစုကဒီသခင်ရဲ့အိမ်ကနေထွက်ခွာသွားတယ်။သူတို့မှအိုးတစ်ထက်ကိုတစ်ခုပဲပါသွားတယ်။ဘုရားသခင်ဟာအဲ့ဒီအရာကိုကျင့်တတ်တဲ့ဘုရားမဟုတ်ဘူး။ဘုရားသခင်ဘာပြောလဲဆိုတော့မင်းမှငါကောင်းကြီးပေးထားတဲ့အရာတွေကနေများစွာပေးပြီးမှအိမ်ကလွတ်ရမယ်။ကြံရောစွာလွတ်ရမယ်။တနည်းအားဖြင့်ပြောမယ်စင်ရင်သားကိုအတိုင်းမချင်းရဘူး။အာနေသောသူပေါ်မှာအာနေတဲ့အတိုင်းပြစ်မထားရဘူး။အာချီသောသူဖြစ်လာအောင်စားစရာမရှိတဲ့လူကစားစရာရှိလာအောင်ဝမ်းနေသောသူကတခါလဲဝမ်းမြောက်ခြင်းဖြစ်လာအောင်စိတ်လှုပ်ရှားနေတဲ့လူကငြိမ်သက်ခြင်းဆိုတဲ့အတ္တတရားရလာအောင်ဘုရားသခင်သည်အသင်းတော်ကိုပြင်ဆင်ထားတာဖြစ်တယ်။ကျွန်တော်ယုံကြည်သူတွေကိုခိုင်းထားတာဖြစ်တယ်။အာမင်။ပေးပါတဲ့ဘယ်လိုပေးရမလဲ။ရက်ရောစွာပေးပါ။ပြောကြည့်အောင်ဘယ်လိုပေးရမလဲ။ရက်ရောစွာပေးပါ။ဒီခါလေးမှာကျွန်တော်ခရစ်ယာန်တွေဟာ born again ဆိုတော့ယုံကြည်သူတွေဖြစ်လာတဲ့အခါမှာ born again လို့ခေါ်တဲ့အတိုင်းပဲအခုမှဒုတိယကြိမ်မွေးလာတာယေရှုကိုရတာဆိုတော့အရင်တော့ကအသက်တာဟောင်းကအကျင့်နဲ့တိတ်မပြောက်ချင်ဘူး။ဘာနဲ့တူလဲဆိုတော့ကလေးလေးနဲ့တူတယ်။အခုမှမွေးလာတာဟုတ်ကလေးလေး။တော့ကလေးလေးဆိုတာကသူကမွေးကလေးကဘာသဘောရှိတယ်ဆိုတော့သူကအတ္တကြီးတဲ့စိတ်သဘောရှိတယ်။ selfish အရန်ဖြစ်တယ်။အခြားအိမ်တွေကိုပြောနေမှာကျွန်တော်အိမ်ကိုပဲကျွန်တော်ပြောနေတာ။ညီကောင်မောင်နှမတုံးအောင်ရှိတယ်။အစားတော့စားတဲ့အချိန်ဆိုအရန်တိတာတယ်။တဘောဝိုင်းမှာထိုင်တာပဲဒီမှာညီကောင်မောင်မရှိရလူတွေအတွေ့အကြုံရှိပါလိမ့်မယ်သူ့အတုံးကပိုကြီးတယ်ငါအတုံးကပိုကြီးတယ်တဘောတရားတွေအများကြီးရှိတယ်စားစရာကမရှိတာလည်းမဟုတ်ဘူးကျွန်တော်တို့အိမ်ဆိုပို့ပြီးတော့ဆီယမတ်ကဖွဖွဲရရားနဲ့မြန်မြန်ဆန်ဆန်ချက်ပြုတ်ပေးတယ်ဒါပေမဲ့တဘောဝိုင်းကိုထိုင်ကနီးဆိုရင်အထူးသဖြင့်ကျွန်တော်ရဲ့သားအလက်ဆိုရင်သူကလက်ကျယ်ဘယ်ခွက်ကအကြီးဆုံးလဲအဲ့ခွက်ကိုအရင်ပေါထိုင်တယ်မဟုတ်ဘေးနားမှာထပ်ယူလို့ရတဲ့လိုက်ပွဲလည်းရှိတယ်ဒါပေမဲ့မဟုတ်အရင်ဆုံးပြင်ထားတဲ့၃ခွက်မှာအများဆုံးထမင်းအများဆုံးကသူ့ခွက်ပဲသူတို့အရင်ကြိုက်တဲ့ဟင်းတပွဲများချက်ပြီးနည်းနည်းလေးသာခြားထားကြည့်ကားတယ်သိရမလားဟိုလေဟိုဟိုဟိုဟိုဟိုလမ်းဘေးကခွေးတယ်လေသိရမလားအစာလို့ရင် တော်သိတော့မလောက်ကြခြင်းကိုရမ်းတူသွားမှာဆိုလို့ကားလေကောတဲ့အဲ့ဒီအဆောင်မဲနေတာဆွဲနေတာသူကပြောမှဒီလောက်ပိုရှံပြီးတော့လုံလောက်ရုံမကအကောင်းဆုံးချက်ပြုတ်ကျွေးမွေးတဲ့မိခင်ကပြင်ဆင်ထားရတော့မှဒီ၃ယောက်ကလူ့ဘုံချောင်းနေသေးတာဆိုရင်တော့ကျန်တဲ့မိသားစုတော့ကျွန်တော်သိမှပြောတော့ပါဘူးဆိုတော့ဒီခလေးတွေကိုမြင်တဲ့ခါမှာဒါအခုတော့တပြည့်သူကြီးလာပြီဆိုတော့သိပြဿနာမရှိတော့ငငယ်တုံးပါဗောနော်ကြည့်လိုက်ပြီဆိုနားလေသဘောပေါက်တော့ငါ့အဖေမိကငါတို့လိုချင်တာအမြဲတမ်းကြွေးတယ်သေချာချက်ပြုတ်ပြီးသဘောပေါက်လာကအခုတော့ကိစ္စမရှိတော့ဘူးဒါပေမဲ့သူတို့ငငယ်လေးတွေအထူးသဖြင့်ကျွန်တော်သားနှစ်ယောက်ကနည်းနည်းလေးကတ်ကြတာကိုသားနှစ်ယောက်လည်းဖြစ်တဲ့ခါကျတော့သိတဲ့အတိုင်းပဲနော်နှစ်ယောက်လုံးကအမြဲတမ်းဆောင်ကြတယ်သူတို့ကတခါရယ်အခုခုဆိုရင်ပေါ့အဝိစားကားစားကျွန်တော်သေချာဒီလောက်ထိခွဲပေးထားတယ်ဒါပေမဲ့သူတို့ကရောဝဲကြတယ်ပြီးရင်လူကြတယ်ဒါငါအင်ကြီးဒါသူ့အင်ကြီးမှန်ဖြစ်တယ်ဒါငါအောက်ခံပေါင်းမိမဟုတ်ဘူးအမြဲအောက်ကောင်းမိဟာအကောင်အောက်ခံပေါင်းမိရစားလူတာကျွန်တော်ကြည့်ရနေကောင်းနေကွာလို့နောက်ဆုံးကျွန်တော်ဟာပါပါလို့ကျွန်တော်သွားလူရသေးတယ်အဲ့ဒါငါအောက်ကမောင်းမိဘာကြောင့်ဆိုသူတို့ကကျွန်တော်စိုက်ဖြစ်လာပြီလေကျွန်တော်တွေ့ရမယ့်အကူဆွဲဝစ်တော့တာပဲ sorry ပါပလင်ဘောကပြောမိပြီဆိုတော့ကျွန်တော်တို့ရဲ့ဝိညာဉ်ရေးရမှာဘာကိုနားလဲရလဲဆိုရင်ယဉ်ကျက်တဲ့ခရိယန်နဲ့မယဉ်ကျက်တဲ့ခရိယန်ဘာအားဖြင့်နားလဲရလဲဆိုရင်ဝမ်းမြောက်ရွှင်လန်းစွာပေးကမ်းတက်တော်သူဟာယဉ်ကျက်တော်သူဖြစ်တယ်။အာမင်။ယဉ်ကျက်တော်ခရိယန်ဖြစ်ကြောင်းသင်ဘယ်လိုသိနိုင်မလဲ။ရရောတဲ့သူဆိုရင်မှတ်ထားလိုက်။အဲ့ဒါယဉ်ကျက်နေတဲ့ခရိယန်ပဲ။ကိုတော်ပဲစဉ်းစားအမြဲတမ်းတခါတည်းတစ်ချက်ဆိုလဲခွာနှစ်ချက်ဆိုလဲခွာနေတဲ့ဖွဲ့တွေ။အဲ့ဒါခရိယန်မှာဘေဘီလေးတွေပဲရှိသေးတယ်။လူနေတော့မယ်ကိုတိတကြားလုံးလူတလို့ပဲ။လူနေတော့အဲ့မယဉ်ကျက်လာပြီဆိုရင်အဲ့လိုမဟုတ်တော့ဘူးဝေမြတ်တက်လာပြီဟာလေလုယာဒီကျွန်တော်တို့ဒုတိယခြင်းဝေထားပြီးသောယုံကြည်သူများယေရှုကိုယားထားပြီးသောသူများကကျွန်တော်တို့ရဲ့အသက်တာထဲမှာခလေးအစင်လောက်မဟုတ်ဖဲနဲ့ဒီခါလေးယဉ်ကျက်သောခရိယန်ဖြစ်ဖို့ဘုရားလိုရှိတယ်ဟာလေလုယာသူနဲ့တူသောသူဖြစ်ဖို့ဘုရားလိုရှိတယ်အာမင်ဒါမှမဟုတ်ကျွန်တော်တို့နှလုံးသားဟာရက်ရောတဲ့သောနှလုံးသားဖြစ်တယ်ဟာလေလုယာကျွန်တော်တို့ရဲ့လက်များကိုမြောက်ပြီးတော့ဝန်ခံကြရအောင်ကျွန်တော်ရဲ့နှလုံးသားသည်ဘုရားသခင်ပေးသောနှလုံးသားဖြစ်တယ်အသက်သောနှလုံးသားဖြစ်တယ်ရဲ့ရောသောနှလုံးသားဖြစ်တယ်သူတို့ဘာကိုလိုအပ်သောသူများကိုဆင်းရဲသောသူများကိုများစွာပေးသောနှလုံးသားဖြစ်တယ်ယေရှုနာမနဲ့ဝန်ခံပါ၏အာမင်ကဲနောက်ဆုံးကျွန်တော်တို့ရဲ့အသက်တာထဲမှာနော်တိုးတက်ရမယ့်ဖွင့်ပြိုးရမယ့်နှလုံးသားကတော့ယေရှုတိတက်တဲ့နှလုံးသားဖြစ်တယ်ယေရှုတိတက်တဲ့စိတ်တော်ဖြစ်တယ်အာမင် grateful heart ယေဟောဝါကျမ်း15အငယ်15မှာသင်သည်အေဂုတုပြည်နဲ့ကြုံခံခဲ့ဘူးကြောင်းကို၎င်းသင်ဘုရားသခင်ထာဝရဘုရားသည်သင်ကိုရွေးနှုတ်တော်မူကြောင်းကို၎င်းအောင်းမေ့ရမည်ထို့ကြောင့်ဤပြည့်ညတ်ကိုယနေ့ငါထား၏ဒါသည်ကျမ်းစာတစ်ခုတည်းကအခန်းကြီးတစ်ခုတည်းကအကြောင်းအရာတစ်ခုတည်းဖြစ်တယ်ဘုရားသခင်သည်ပေးကမ်းခြင်းအကြောင်းတွေအားလုံးကိုပြောတဲ့အခါမှာဆောကကျွန်တော်ဖတ်ခဲ့တဲ့ကျမ်းစာတွေအားလုံးပြီးသွားတဲ့အခါမှာဒီကျမ်းစာလေးလာတယ်ဒီပြည့်ညတ်ချက်တွေဒီလိုပေးကမ်းရမယ့်နည်းလမ်းတွေကိုငါထားတာဘာကြောင့်လဲဆိုရင်တဲ့သင်တို့ဟာတစ်ချိန်တုန်းကကြုံဖြစ်ခဲ့တယ်ငါကရွေးနှုတ်လို့မင်းတို့ဒီလိုအခြေအနေရောက်တယ်ဆိုတာကိုအမြဲသတိရစေခြင်းလို့ဖြစ်တယ်အကြောင်းပေးကမ်းခြင်းဟာဘုရားကျွန်တော်တို့ကိုပြင်ဆင်ပေးတဲ့အရာဖြစ်တယ်။ဘာကိုသိစေလဲဆိုရင်ငါဟာတစ်ချိန်တုန်းကအပြစ်အထဲမှာကျေးကျုံဖြစ်ခဲ့တယ်။ချုံနောင်ခြင်းခံရတော်သူဖြစ်တယ်။မှောင်မိုက်ထဲမှာကျင်လည်ခဲ့တော်သူဖြစ်တယ်။ဘုရားသခင်ရဲ့ကောင်းကြီးမင်္ဂလာနဲ့ရွေးနှုတ်ခြင်းငါနဲ့မထိုက်တန်ပေမဲ့ဘုရားသည်ငါကိုရွေးနှုတ်တော်ဘုရားဖြစ်တယ်။လွတ်ချင်းပေးတော်ဘုရားဖြစ်တယ်။သူရဲ့တပါးသောသားတော်ကိုစွန့်တော်ဘုရားဖြစ်တယ်။ဟာလေလုယ။ဒါကြောင့်ငါပိုင်တာလည်းဘာမှမရှိဘူး။ငါဘဝတစ်ခုလုံးကိုဘုရားပိုင်တယ်။ငါဘုရားသခင်အတွက်အကုန်လုံးကိုပေးမယ်။အဲ့ဒါကိုတတိယစေခြင်းလွန်လို့ဘုရားသခင်ကပေးကမ်းခြင်းကိုထားထားတာဖြစ်တယ်။ဒီစိတ်သဘောပြောင်းသွားမှဆိုလို့ဟိုကောင်းကြီးမင်္ဂလာဘာညာကတွေ့ပြီးပါလာပြီးသားဖြစ်တယ်။အဲ့ဒီစိတ်သဘောနဲ့တွေ့ပြီးပါလာပြီးသားဖြစ်တယ်။ဘုရားသခင်ဒီအမြဲတမ်းနှုတ်ကပတ်တော်ထဲမှာကြည်တဲ့ခါမှာလှုပ်ဆောင်ချက်တွေတဲ့စိတ်သဘောကိုပဲကြည်တဲ့ဘုရားဖြစ်တယ်။အဲ့တော့ကျွန်တော်တို့နော်ဒီဆူတောင်းတဲ့ခါမှာအစာရှောင်ဆူတောင်းခြင်းဆိုတဲ့အရာနဲ့ပတ်သက်ပြီးတော့ပြောတဲ့ခါမှာလည်းဒီသဘောကိုတွေ့ရတယ်။ဟိုနောက်ဆုံးမှဘာသာရေးသမားတွေကအစာရှောင်တဲ့အရာကိုတခါနဲ့လေ့လာရင်းကနေပြီးတော့အစာရှောင်တဲ့အရာကသူတို့အရန်ကျွမ်းကျင်သွားတယ်။ဘယ်အရာတွေကိုငါတို့ရှောင်မလဲဆိုကောင်းကောင်းသိတယ်။ဘယ်အချိန်မှာစရှောင်မလဲဆိုကောင်းကောင်းသိတယ်။ဘယ်အချိန်မှာအစာရှောင်ခြင်းရရမလဲဆိုတာသိတယ်။အစာရှောင်တဲ့အချိန်မှာဘာတွေလုပ်ရမလဲဆိုတာသိတယ်။ဝိယာမအဝိကာစသူတို့ကပြင်ထားပြီးသားဖြစ်တယ်။ဒါပေမဲ့သူတို့ရဲ့နှလုံးသားဒီဖရားရဲ့အဝေးကိုထွက်သွားတယ်။ကျန်တာအကုန်အဆင်ပြေတယ်။အစာရှောင်နေတယ်၊ဆုတ်တောင်းနေတယ်။စံစာတွေဖတ်နေတယ်ဒါပေမဲ့နှလုံးသားဒီအဝေးကိုထွက်သွားတဲ့ခါမှာဘုရားသခင်ကဘာပြန်ပြောလဲဆိုတော့ hey ငါနှစ်သက်တဲ့အစာရှောင်ခြင်းအဲ့ဒါမဟုတ်ဘူးငါနှစ်သက်တဲ့အစာရှောင်ခြင်းဆိုတာပေကံခြင်းဖြစ်တယ်စံစာပြန်ဖတ်ကြည့်ပါပေကံခြင်းအကြောင်းကိုပြောတယ်ဆင်းရဲတဲ့သူတွေမဆာခြင်းဖြစ်တယ်မိဘမယ်တွေကိုမုန်းဆိုးမတွေကိုကြွေးမွေးခြင်းဖြစ်တယ်ဆိုတော့အဲ့ဒီပေကံခြင်းအကြောင်းကိုပြန်ပြီးတော့ပြောနေတယ်အတိတ်ဘက်ကပါလေနှလုံးသားမှန်ကန်တဲ့လူတွေဖြစ်စေခြင်းတာ အဲ့ဒါကိုကိုးကွယ်သူလို့ခေါ်တယ်ဟာလေလုယာအာမင်ဘာကြောင့်မလို့ယောမ6:18မှာသင်တို့သည်အပြစ်တရားကြီးကြုံဖြစ်ဘူးတော်လေယခုတွင်ခံခဲ့ပြီးသောဩဝါဒနီးဥပဒေသားစကားကိုစေတနာစိတ်နှင့်နားထောင်ကြသည်ဖြစ်၍ဘုရားသခင်ယေရှုတော်ကြည်လာပေ၏အာမင်သင်တို့သည်အပြစ်တရားကြီးလက်မှလွတ်ကြပြီဖြစ်၍ဖြောင့်မတ်ခြင်းတရားကြီးကြုံဖြစ်၏အာမင်ကျွန်တော်တို့ဟာအပြစ်တရားထဲမှာကြုံမဟုတ်တော့ဘူးအာမင်ဘုရားသခင်ရဲ့နီးလန်းနဲ့ဘုရားအောက်ကိုရောက်သွားပြီယောမ6:22မှာဒီလိုရေးတယ်ယခုမူကားသင်တို့သည်အပြစ်တရားကြီးလက်မှလွတ်၍ဘုရားသခင်ကြီးကြုံဖြစ်ကြသည်နှင့်အညီတန်ရှင်းခြင်းအကျိုးကိုရကြ၏အစုံနိုင်လေသာဝရအသက်ကိုရကြလိမ့်မည်အာမင်အာမင်ကြည်ကြည်ရောခြင်းပေးကမ်းခြင်းစွန့်ကြဲခြင်းဟာငွေကြေးရှိခြင်းနဲ့မဆိုင်ဘူးငွေကြေးရှိခြင်းနဲ့မဆိုင်ဘူးယေရှုသိတတ်ခြင်းနဲ့ဆိုင်တယ်ယေရှုသိတတ်တဲ့နှလုံးသားနဲ့ပဲဆိုင်တာအကြောင်းကျွန်တော်ဒီမှာရှိတဲ့အသင်းတော်ကိုအားပေးခြင်းနဲ့အသင်းတော်ထဲမှာလူမျိုးပေါင်းစုံရှိပါတယ်အခြေအနေပေါင်းစုံရှိတယ်ကြွယ်ဝတဲ့လူတွေအများကြီးရှိတယ်စင်ရဲသူတွေလည်းအများကြီးရှိတယ်လူလက်တန်းစားကြီးလည်းရှိတယ်ပညာတက်တဲ့လူတွေရှိတယ်ပညာမဲ့လူရှိတယ်အိုးပိုင်အိမ်ပိုင်တွေရှိတယ်အိုးပိုင်အိမ်ပိုင်မရှိသောသူတွေလည်းအများကြီးရှိတယ်အဲ့မှကျွန်တော်တို့သိရမယ့်တစ်ချက်ဘလို့အခြေတင်ပါပဲရှိရှိဘာလုပ်လို့ရလဲဆိုပေးကမ်းလို့ရတယ်ဘုရားသခင်နှစ်သက်တဲ့စိတ်တော်နဲ့ဘာသူမဆိုအဲ့လိုအတိုင်းသက်ရှင်လို့ရတယ်ကျွန်တော်ဒီနောက်ဆုံးကျမ်းပိုက်လေးကိုအထူးတကားဖတ်ချင်တယ်နှစ်ကောခန်းကြီးရှင်ငယ်တက်ကနေငါဘုရားသခင်နှစ်သက်တဲ့ပေးကမ်းတတ်သောသူတွေရဲ့အခြေအနေကိုဓမ္မသစ်ကျမ်းထဲမှာအထူးသဖြင့်အသင်းတော်မှာတွေ့ရတယ်အဲ့ဒီအသင်းတော်ကမာကီဒေါနီပြည်မှာရှိတဲ့အသင်းတော်ရှိတယ်အဲ့ဒီအသင်းတော်မှာရှိတဲ့ယုံကြည်သူတွေကကျွန်တော်ပြောပြမယ်ဒုက္ခရောက်နေတဲ့သူတွေဖြစ်တယ်နှိမ့်ဆက်ညံပန်းခြင်းကိုခံနေရတဲ့သူတွေဖြစ်တယ်စီးပွားရေးမှာချွတ်ချုံကျနေတဲ့သူတွေဖြစ်တယ်နိုင်ငံရေးစီးပွားရေးလူမျိုးရေးအခြေအနေတွေအားလုံးကိုနော်ယုံသူတွေယုံကြည်ခြင်းကြောင့်နှိမ့်ဆက်ညံပန်းခံနေရတဲ့အချိန်မှာမျိုးစုံသောဖိနှိပ်ခြင်းနဲ့မှဒုက္ခရောက်နေတဲ့သူတွေဘလို့ပေးလဲဆိုတာကိုဖတ်ရအောင်ဒီနှစ်သုံးညီအကိုတို့ဘုရားသခင်သည်မာကေဒေါနီပြည်၌ရှိသောအသင်းတော်များတို့အားပြုတော်မူသောယေရှုတော်အကြောင်းကိုငါတို့သည်သင်တို့အားကြားပြောကြ၏ထိုအသင်းတော်တို့သည်ညင်ဆဲခြင်းအပြင်များစွာသောစုံစမ်းခြင်းကိုခံရတော်လဲအလွန်ကြီးသောဝမ်းမြောက်ခြင်းနှင့်ဥစ္စာပြုံးတည်သောဆင်းရဲခြင်းအကြောင်းသည်သူတို့၏စွန့်ကြဲပေးကမ်းခြင်းစည်းစိမ်ကိုဖြစ်စေ၍ကြွယ်ဝပြည့်စုံ၏အကြောင်းမူကားသူတို့သည်တတ်နိုင်သမျှထက်မကအလိုအလျောက်စွန့်ကြဲခြင်းသောစေတနာစိတ်ရှိကြသည်ဟုငါသည်သက်သေခံ၏သူတို့လူဒါနကိုငါတို့သည်ယူ၍သူတို့နှင့်ကူညီလျက်သင်ရှင်းသူတို့အားလှုပ်ကြွေးခြင်းမှုကိုဆောင်ရွက်မည်အကြောင်းသူတို့သည်တိုက်တွန်းသွေးဆောင်သောစကားများအားဖြင့်ငါတို့ကိုတောင်းပန်ကြ၏ထို့သောပြုကြသောငါတို့မျောလင့်သည့်အတိုင်းထက်မကပြု၍ဘုရားသခင်အလိုတော်နှင့်အညီရှေးဦးစွာသခင်ဘုရား၌၎င်းငါတို့၌၎င်းမိမိတို့ကိုမိမိတို့လှူကြ၏ဘလိုတော်လှူတာတော့မိမိတို့ကိုမိမိတို့လှူကြတယ်အဲ့ဒါအပြင်တစ်ခါနဲ့တမန်တော်ပေါလုကိုတောင်းပန်တဲ့ယေရှုပြီးတော့ကျွန်တော်တို့ဥစ္စာတွေကိုသုံးပေးပါအခြားသင်တော်မှာရှိတဲ့အခြားမျိုးတွေမှာရှိတဲ့ယုံကြည်သူတွေအတွက်သုံးပေးပါတောင်းပန်နေတောင်းပန်တစ်ခါနဲ့ပေါလုနဲ့အတူသူတို့ကပေးကမ်းခြင်းအပြင်ကားရဲ့သူတို့ဘောလူကိုပြန်ပြီးတော့သွေးဆောင်တယ်ဘလို့သွေးဆောင်တာသူတို့ရဲ့အလှူကိုလက်ခံမို့သွေးဆောင်တာအဲ့လိုလှူတဲ့ခါမှာတဲ့ငါတို့ထင်တာထက်တောင်ပို့ပြီးတော့လှူလိုက်သေးတယ်တဲ့ဘာလှူတာလဲဆိုတော့သူတို့ကိုသူတို့လှူကြတယ်တဲ့ဘာကျွန်တော်စဉ်းစားကြည့်အဲ့ဒါဘာများဖြစ်မလဲအခုလိုခင်မျိုးဆိုရင်တော့အချိန်နေခွန်အားတွေအစွမ်းတတိတွေဒီမှာရှိတဲ့လူအားလုံးကလှုပ်ရှားတယ်အများကြီးပါကျွန်တော်သိပါတယ်ဒါပေမဲ့ငါမှဘာအစွမ်းတတိရှိတယ်ဆိုအမြဲတမ်းခါရဲအတင်းတော့မှာပဲဖြစ်ဖြစ်ခေါင်းဆောင်လေးစုလာပြီးတော့ခိုင်းတော့ခေါ်တော့ချင်းဆိုတတ်တယ်စုံမယ်နော်တို့ရဲ့ချင်းမဆိုတတ်ဘူးစုံမယ်နော်အဲ့လိုလှူတဲ့လူတွေကြတော့တော်တော်လေးစဉ်းစားခက်တယ်သုံးလဲသုံးချင်တယ်ခက်တာကကြီးရမတည့်ဘူးဖြစ်နေတာတော့သူတို့ကပြန်ပြောရတယ်ကျန်တာလှူလို့ရတယ်အတန်တော့မလှူပါနဲ့ညီကောင်မောင်မများသင်တို့ဒီသင်တို့ရဲ့အတ္တအားလုံးကိုဘုရားရဲ့အမှုတော်မြတ်ထဲမှာလှူလို့ရပါတယ်။အချိန်တွေကိုလှူလို့ရတယ်။အစွမ်းတတိတွေကိုလှူလို့ရတယ်။အာမင်။အာမင်။ဘာကြောင့်လို့အခုညနေ3နာရီမှာအေဝင်ဂလိစီစဉ်ရှိတယ်။သင်တို့ရဲ့ရက်ွက်ထဲကလူတွေခေါ်လာအဲ့ဒါလှူတာပဲ။တက္ကစီကကုန်ကောင်းကုန်နိုင်တယ်။ပေးလိုက်။သင်အားဖြင့်လူတယောက်ကယ်တင်ရမယ်။မိသားစုစုကယ်တင်ရသွားမယ်။အဲ့ဒါတည်းကြီးတဲ့အကျိုးကျေးဇူးမရှိတော့ဘူး။တောက်ဆုံးဝိညာဉ်နဲ့ကယ်တင်ခြင်းရတာလောက်ကောင်းတဲ့တန်ဖိုးကြီးတဲ့ရာမရှိတော့ဘူး။အာမင်။ဘာကြောင့်လို့ဒီမှာရှိသောအသင်းတော်သည်အမှုတော်ဆောင်တွေအချိန်ပြည့်တွေ ဆဲလီဓာရီလောက်ပဲအမှုဆောင်တဲ့အသင်းထောက်တွေပဲအမှုဆောင်တဲ့အသင်းတော်မဟုတ်တော့ပဲနဲ့လာရောက်ပါဝင်တဲ့အသင်းသူအသင်းသားတယောက်စီတိုင်းကဘယ်အသင်းတော်ကပဲဒီနေရာမှာခန္ဓာခိတ္တလာပြီးတော့ခွန်အားယူသည်ဖြစ်ပါစေငါဟာဖရာအမှုတော်မြတ်ထဲမှာငါမှာရှိတဲ့အစွမ်းတတိငွေကြေးခွန်အားအချိန်လှုပ်လို့ရသမျှအားလုံးကိုငါလှူမယ်ဟာလေလုယာအာမင်ဟိုမစ္စန်ထွတ်တဲ့ထက်မှာကျွန်တော်မှာကားရှိတဲ့ယူသုံးမှာဟာလေလုယာကျွန်တော်အများကြီးမလုပ်တော့ဒါမှမဟုတ်ကျွန်တော်ကားမောင်းတတ်တယ်ဆရာတို့ဘယ်သွားမလဲကျွန်တော်ကားမောင်းပြီးလိုက်ပို့ပေးမယ်ဒါလှူနေတာဒါလှူနေတာအာမင်ဒီမှာလူသစ်တွေလာတယ်သွားပြီးတော့ကြိုးဆိုပြင်ဒါလှူနေတာသင်ရဲ့တဆွမ်းနဲ့သင်ရဲ့စကားတွေနဲ့တခါသူတို့ကိုတတ်တာစေတယ်သူတို့ကိုကြိုးဆိုနှုတ်ဆက်တယ်သင်ထီးလေးဆောင်းပြီးဒါလှူနေတာအာမင်ဒီဘုရားကျောင်းလာတဲ့လူကျွန်တော်ပြောပြခြင်းနဲ့အဲ့ဒီလိုက်ပြီးတော့ထီးဆောင်းပေးတဲ့သူတွေထဲမှာကုမ္ပဏီပိုင်ရှင်တွေပါတယ်အာမင်ဒီသင်ခမ်းမတွေကိုဝင်လာတဲ့အခါမှာကြိုးဆိုပြီးတော့ရိုရိုသင်သင်ကိုလိုက်နေရချပေးတဲ့သူတွေဟာကုမ္ပဏီပိုင်ရှင်တွေအများကြီးပါတယ်တခါလေသူတို့နေရာချပြီးကိုကတခါလေမကျင်တတ်ဘူး။ငါအဲ့နေရာထိုင်ကျင်တယ်ဘာလို့ဒီနေရာလာချတာအတင်းကြီးပဲ။ပါရီလမ်းသီပညာသားတွေကအဲ့လိုတစ်ဖွဲလဲရှင့်ရှိနိုင်တယ်။ကျွန်တော်ပြောပြချင်တယ်သူတို့ကိုလာပြီးတော့နေရာချပြီးတဲ့သူတိုင်းကကျွန်တော်တို့ထင်သလောက်လူအမြင်မှာနှိမ်ချနေတဲ့သူတွေမဟုတ်ဘူး။ဒါပေမဲ့သူတို့ဒီနှိမ်ချစွာဖြင့်အလုံကျွေးပြူတယ်အစေခံတယ်ဖခင်เจ้าမှာအမှုဆောင်တယ်။သူတို့ဟာသူတို့ရဲ့ဂုံတိတ်ခါတွေပညာတွေအားလုံးကိုဘုရားသခင်တို့ပေးနေတာဖြစ်တယ်။သူတို့ရဲ့ crown လို့ခေါ်တဲ့သူတို့ရဲ့အခွင့်အာဏာတွေယာဒူးတွေကိုချထားပြီးတော့ဘုရားရဲ့ရှေ့မောက်မှာညီညွတ်စွာဖြင့်ချစ်ချင်းမေတ္တာနဲ့အစေခံနေတာဖြစ်တယ်။အာမင်။အဲ့တော့ကျွန်တော်အားပေးခြင်းနဲ့သင်လည်းပဲအစေခံပါ။မိမိကိုယ်ကိုမိမိလှူပါ။ဟာလေလုယာ။ရှေ့နေရကအတူတူကမတက်ရက်ပြီးတော့အားလုံးအသက်တာကိုဆက်ကပ်ရအောင်။အရှိကိုကျွန်တော်ခေါ်မထုတ်ပါဘူး။ဘယ်မှာမိရှိတဲ့နေရာမှာအာလုံးကဖရာရှိမောင်းမှာဆုံးဖြတ်ချက်ချလျက်စိတ်ရင်လုံးတညီတညွတ်တဲ့ထဲနဲ့ဘုရားသခင်အကျွန်ုပ်အသက်တာကိုရောကိုပေးပါတယ်ကိုရောသုံးပါကိုရောအလိုတော်တိုင်းဖြစ်စေပါကျွန်ုပ်အသက်တာကိုရောရှိမှာနှစ်သက်ဖွယ်ဖြစ်စေပါအမွှေးရနံဖြစ်စေပါဟာလေလုယာကိုရောသုံးခြင်းတော်သုံးပါကိုရောကိုတိုင်းကနှိမ့်ချစွာဖြင့်အစေခံခြင်းနဲ့ရာဓုတွေဂုံပကာသနာတွေဟောဘာရမယ်ဟောဟာရမယ်ကောင်းကြီးမင်္ဂလာတွေနဲ့လာတာမဟုတ်ဘူးချင့်ကတ်တာမဟုတ်ဘဲနဲ့ဘုရားသခင်ဒီသူရှိသမျှကိုပြီးဆွံ့၍ကျွန်တော်တို့ကိုအစေခံတော်ဘုရားဖြစ်တယ
်ဒီစီစဉ်ရအဖြစ်တင်းရဲ့အတ္တမှာကောင်းကြီးဖြစ်မယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကိုယ်ွယ်ခြင်းနဲ့အခြားသောအကြောင်းအရာတွေဟာတင်းအတွက်အဆင်ပြေရှိနေပါတယ် YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ် Subscribe လုပ်ခြင်းအပြင်ဒေနဲ့ထက်ချက်မကွာအမြင်ရှိနေပါဘူးဒါအပြင် Facebook မှာလည်း The City Yangon ကိုရိုက်ထည့်လိုက်တဲ့အခါတင်းအချက်အလက်တွေ poster တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ် The City Podcast ကိုနားထောင်ကြတဲ့ဖခင်သခင်ရဲ့ထူးခြားသောဖွင့်ပြချက်နဲ့ကောင်းကြီးမင်္ဂလာများခံစားမိကြအောင်ကျွန်တော်ဆုတောင်းရင်ဒီ season လေးကိုဒီပါပဲညံ့ပါရစေခင်ဗျာ